Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာဒေါက်တာစီမားရွှေလန်းချမ်းမြေကြပါစေ VOA American တန်ခါနေ2016ခုနှစ်ဩဂုတ်လ2ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီနိုင်ရုံမီယာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ကျွန်တော်စမိုးဝေပါအခုမနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
ကျွန်မကတော့ဆုမြတ်မော်ပါရှင်ခြားဆုံး American Muslim စစ်တီတူရဲ့မိဘတွေအပေါ် Republican သမ္မတလောင်း Donald Trump ကဝေဖန်ခဲ့တဲ့အပေါ်စိတ်ပြတ်ချောင်း Republican Party မှာဩဇာညောင်းတဲ့အမတ်တချို့ကပြောကြားခဲ့ပါတယ်တခါဝါရှင်တန်မြို့တော်မှာရောက်နေတဲ့စင်ကာပူဝန်ကြီးချုပ်လီရှန်လွန်ဟာအာလင်တန်စစ်သင်းကျိုင်းနဲ့ပါတင်ကောင်စစ်ဌာနချုပ်တို့စီကိုတွားရောက်ခဲ့ပါတယ်ဒီလိုမျိုးထိတ်တန့်ရောက်တဲ့သတင်းတွေကိုကိုစောင်းဝင်းလှိုင်နဲ့ကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ကောင်းပါခင်ဗျာသတင်းတွေကြီးညာပြီးကြားကြရမယ်အထက်မှာဆိုရင်တော
့ Any background Islam. Islam is a religion of peace.There is no place for what is taking place.
American ပြည်တော်စု Republican သမ္မတလောင်း Trump ကိုဝေဖန်ပစ်တင်ခဲ့တဲ့ခိုင်စရာခံဖြစ်ပါတယ်။သူနဲ့ VOA ရုပ်တံတွေ့ဆုံခန်းအစီအစဉ်ကြောင်းတင်ပြပေးမယ့်သတင်းလော်မှာအပြည့်စုံကိုနားဆင်ကြရမှာပါ။ဒါ့အပြင်မြန်မာနိုင်ငံမှာရေဘေးဒုက္ခသည်တွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေတဲ့အကြောင်းပြီးတော့လွတ်တော်မှာနိုင်ငံသားတွေရဲ့အခွင့်အရေးတွေကိုလိုသလိုချိုးဖောက်ခွင့်ပြုထားတဲ့အရေးပေါ်စီမံချက်ဥပဒေကိုဖျက်သိမ်းမှုဥရေကြမ်းတစ်ခုတင်သွင်းလိုက်တယ်ဆိုတဲ့အခြေအနေထိုင်းမြန်မာနယ်စပ်ကမိဘမဲ့ကလေး200နီးပါးအတွက်တရားဝင်တပ်တွေကလက်မှတ်အထောက်အထားတွေရရှိဖို့အတွက်ထိုင်းရှိနေမြကောင်စီနဲ့လူခွင့်ရေးအဖွဲ့တွေကစ조사နေကြပြီဆိုတဲ့သတင်းလွှာဆရာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါမယ်။အခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုဇော်ဝင်းနိုင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ။
ပြီးခဲ့တဲ့သတင်းပတ်ဒီမိုကရက်တစ်ပါတီညီလာခံအတွင်းဟီလာရီကလင်တန်ကိုထောက်ခံကြောင်းမိန့်ခွန်းပြောခဲ့ကြတဲ့ခြားဆုံးအမေရိကန်မွတ်စလင်စစ်တီတူဦးရဲ့မိဘအပေါ် Republican Party သမ္မတလောင်း Donald Trump ကဝေဖန်ခဲ့တဲ့အပေါ်မှာစိတ်ပျက်ကြောင်း Republican Party မှာဩဇာညောင်းသူတချို့ကပြောကြားခဲ့ကြပါတယ်။ခါဇီယာခန်းနဲ့သူ့ရဲ့ဇနီးခါဇာလာတို့အပေါ် Trump ကတယောခဲ့ရတယ်လို့ပြောခဲ့တာကိုစိတ်ပျက်မိတယ်လို့အထက်လွှတ်တော်အမတ် John McCain နဲ့တခြား Republican အမတ်တချို့ကပြောကြားခဲ့ကြတာပါ။Donald Trump ရဲ့ပြောကြားချက်တွေကိုသူ့အနေနဲ့ဘလောက်သဘောမတူတယ်လဲဆိုတာဖော်ပြလို့မရနိုင်ကြောင်းနဲ့ Trump ရဲ့ပြောကြားချက်တွေဟာ Republican Party ရဲ့သဘောထားကိုကိုစားမပြုဘူးဆိုတာ American ပြည်သူတွေနားလည်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းစစ်သုံးပန်းဖြစ်ခဲ့မှုတဲ့လွှတ်တော်အမတ် John McCain ကပြောကြားခဲ့ပါတယ်။ Kazian နဲ့ Khazala Khan တို့ရဲ့တားဖြစ်သူဗိုလ်ကြီး Hamron Khan ဟာ2004ခုနှစ်တုန်းကအီရတ်မှာအသေးခံဘုံခွဲသူလက်ချက်နဲ့တေဆုံးခဲ့တာပါ။ဗိုလ်ကြီးဟမ်မရွန်ခန်းရဲ့မိဘနှစ်ပါးဟာ VOA အပါအဝင်ရုပ်သံဌာနတချို့ကိုတနင်္လာနေ့ကသွားရောက်ပြီးတော့အင်တာဗျူးတွေပေးခဲ့တာမှာ Trump ကိုဝေဖန်ကြောင်းပြောကြားခဲ့ကြပါတယ်။ Trump အပေါ်လူကြိုက်နည်းနေတဲ့အခြေအနေက Republican Party ကိုထိခိုက်စေတယ်လို့ခန်းက VOA ကိုပြောကြားပါတယ်။ Democratic Party ညီလာခံတို့က Mr. Khan ကသူ့ရဲ့သားဟာတိုင်းပြည်အတွက်အနစ်နာခံအသက်ဆွန့်သွားတယ်လို့မိန့်ခွန်းပြောကြားခဲ့ပြီးတော့မွတ်စလင်တွေကိုနိုင်ငံထဲဝင်မလာအောင်တားသင့်တယ်လို့ပြောခဲ့တဲ့ Donald Trump ကိုဝေဖန်ခဲ့တာပါ။အဲဒီနောက်မှာတော့ Donald Trump ဘက်ကလည်းပြန်လည်ပြီးတော့ဝေဖန်ပြောဆိုနေတာဖြစ်ပါတယ်ရှင်
။ Democrat Party သမ္မတလောင်း Hillary Clinton ဟာပြန်ပြက် Republican Party သမ္မတလောင်း Donald Trump တဲ့လူလူစစ်တမ်းတွေမှာအသာစီးရနေတယ်လို့အမေရိကန်နိုင်ငံရေးစစ်တမ်းတွေမှာဖော်ပြကြပါတယ်။ဒါဟာပြီးခဲ့တဲ့သတင်းပတ်အတွင်း Democrat Party ညီလာခံအတွင်း Hillary Clinton နဲ့တခြားညီလာခံမှစကားပြောခဲ့ကြသူတွေကထရမ့်အနေနဲ့အမေရိကန်ပြည်ထောင်စုရဲ့ခေါင်းဆောင်မဖြစ်သင့်ဘူးဆိုပြီးတိုက်ခိုက်ပြောဆိုခဲ့ကြပြီးတဲ့နောက်မှာစစ်တမ်းတွေထွက်ပေါ်လာတာလည်းဖြစ်ပါတယ်။နိုင်ငံရေးလောကတကာပထမဆုံးအကြိမ်ဝင်ရောက်လာတဲ့အင်ချမ်းမြေလုံငန်းရှင်တထေကြီးဒေါ်နယ်ထရမ့်ဟာလည်းပြီးခဲ့တဲ့သတင်းနှစ်ပတ်တုန်းကကျင်းပခဲ့တဲ့ Republican Party ညီလာခံအပြီးမှာနိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton နဲ့လူလူစစ်တမ်းတွေမှာအသာစီးရခဲ့တာပါ။ Republican Party ညီလာခံအတွက်မှလည်း Hillary Clinton ကိုတိုက်ခိုက်ပြောဆိုခဲ့ကြတာဖြစ်ပါတယ်။လေးရဲကြစီကျင်းပခဲ့ကြတဲ့ပါတီနှစ်ခုစလုံးရဲ့ညီလာခံတွေပြီးဆုံးသွားပြီးတဲ့နောက်မှာတော့Clinton က Trump ကို46ရာခိုင်နှုန်း39ရာခိုင်နှုန်းနဲ့စစ်တမ်းတွေမှာအသာစီးရနေတယ်လို့ CBS စစ်ဥတ္တန်သတင်းကပြောပါတယ်။ဒါဟာဇွန်လ level ပိုင်းလောက်က Trump အပေါ် Clinton ကအသာစီးရခဲ့တဲ့43ရာခိုင်နှုန်း38ရာခိုင်နှုန်းနဲ့အလားတူတူနေတာလည်းဖြစ်ပါတယ်
။လီဗျားနိုင်ငံတွေက IS စစ်သွေးကြွတွေရဲ့ပြစ်မှတ်တွေရှိရာကို American စစ်တပ်ကလေကြောင်းစစ်ဆင်မှုတွေလုပ်ခဲ့တယ်လို့ Pentagon စစ်ဌာနချုပ်ကတနင်္လာနေ့မှာပြောကြားခဲ့ပါတယ်။ကုလသမဂ္ဂထောက်ခံတဲ့လီဗျားဂျားဖြတ်အစိုးရ GNA ရဲ့တောင်းဆိုချက်အရ IS စစ်သွေးကြွတွေအခိုင်အမာခြေကုပ်ယူထားတဲ့စာမျိုးအပေါ်လေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တာလို့ American နဲ့လီဗျားတာဝန်ရှိသူတွေကပြောပါတယ်။ American ကာကွယ်ရေးဝန်ကြီး Ash Carter နဲ့ပူးတွဲစစ်ဦးစီးချုပ်များရဲ့အကြီးအကဲဘိုးချုပ်ကြီး Joe Dunford ရဲ့အကြံပြုချက်ကြောင့် GNA အစိုးရနဲ့ဆက်နွယ်နေတဲ့တပ်တွေကိုထောက်ခံကြောင်းပြသတဲ့အနေနဲ့တမရကတိုက်ခိုက်ဖို့အမိန့်ပေးခဲ့တာလို့ Pentagon စစ်ဌာနချုပ်ကပြောကြားခဲ့ပါတယ်။
And the goal for the GNA is to eliminate ISIL from CERT and from the country. and we'll be working closely with
them. GNA ရဲ့ UI ချက်က IS စစ်သွေးကြွားတွေကိုစတ်မြို့တွေကနေတခါနိုင်ငံတွေကနေပပျောက်သွားအောင်ခြေမုံမှုဖြစ်ပါတယ်ကျွန်တော်တို့အနေနဲ့သူတို့နဲ့အနီးကပ်ဆောင်ရွက်သွားမှာဖြစ်တယ်လို့ Pentagon ပြန်ကြားရေးတာဝန်ခံ Peter Cook ကပြောကြားခဲ့တာပါ GNA တပ်တွေရှီယာကိုဓာတ်ရိုက်ချိန်ရွယ်ထားသလိုဒေတာရင်းကရက်သားတွေကိုပြစ်မှတ်ထားပစ်ခတ်နေတဲ့တင်ကားတစည်းကို American လေကြောင်းတိုက်ခိုက်မှုအတွင်းမှာဖျက်ဆီးပစ်နိုင်ခဲ့တယ်လို့လည်းသူကပြောပါတယ်လေပြားနိုင်ငံတွေကနေ IS စစ်သွေးကြွားတွေကို GNA တပ်တွေကတိုက်ထုတ်နိုင်ရေးအတွက်IS ပြစ်မှတ်တွေအပေါ်အမေရိကန်ကလေကြောင်းတိုက်ခိုက်မှုတွေကိုဆက်ပြီးတော့လုပ်သွားမယ်လို့ဒီနေ့လာနေကထုတ်ပြန်တဲ့ Pentagon ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ရှင
်။ UAE American တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ကလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ယူဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာရောက်ရှိနေတဲ့စင်ကာပူဝန်ကြီးချုပ်လီရှန်လုံးဟာတင်းတင်းလာနေတော့ကအာလင်တန်အမျိုးသားစစ်သင်္ချိုင်းမှာအမည်မသိကြဆုံးစစ်သည်တွေရဲ့ဂုဘိတ်မှန်မှာလွှမ်းသူပန်းငွေချခဲ့ပါတယ်။အမေရိကန်နဲ့စင်ကာပူနိုင်ငံကြားတန်တမာဆက်ဆံရေး250ပြည့်အထိမ်းအမှတ်အတွက်ဝန်ကြီးချုပ်လီရှန်လွန်ဟာနိုင်ငံတော်ဧည့်သည်အဖြစ်နဲ့9ရက်ကြာခီးစဉ်နဲ့ရောက်ရှိနေတာဖြစ်ပါတယ်။အာလင်တန်စစ်သင်္ချိုင်းကိုသွားရောက်ပြီးနောက်နေ့မှာတော့ဝန်ကြီးချုပ်လီဟာပင်တဂွန်စစ်ဌာနချုပ်ကိုသွားပြီးအမေရိကန်ကာကွယ်ရေးဝန်ကြီးအက်ခါတာနဲ့တွေ့ဆုံခဲ့ပါတယ်။အောက်တိုဘာ၂ရက်နေ့အင်္ဂါနေ့ညကျရင်တော့တမရအင်ဗျူတော်မှာနိုင်ငံတော်ညစာစာပွဲကိုတက်ရောက်မှာဖြစ်ပါတယ်။စင်ကာပူဝန်ကြီးချုပ်ဟာအမေရိကန်အစိုးရအဖွဲ့ဝင်တချို့နဲ့လည်းတွေ့ဆုံမှုအစီအစဉ်ရှိပါတယ်။250ပြည့်အမေရိကန်စင်ကာပူတန်တမာဆက်ဆံရေးအပြင်စီးပွားရေးပညာရေးနဲ့စီးရေးဆိုင်ရာနိုင်ငံခြားဆက်ဆံရေးတွေအတွက်ကိုလည်းအောင်ပွဲခံအထိမ်းအမှတ်လုပ်မှာဖြစ်တယ်လို့အင်ဗျူတော်ကသတင်းထုတ်ပြန်ထားပါတယ်
။ထိုင်းနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းအတွက်ဆန္ဒခံယူပွဲကျင်းပချိန်ကာလမှာထိုင်းရောက်မြန်မာအလို့သမားတွေကိုတတိနဲ့နေထိုင်သွားလာဖို့အတွက်ဘန်ကောက်မြန်မာတန်ယုံကအထူးသတိပေးနှိုးဆော်ချက်ထုတ်ပြန်ထားပါတယ်။ဩဂုတ်လ9ရက်နေ့တနင်္ဂနွေနေ့ကျရင်ထိုင်းတနိုင်ငံလုံးမှာဆန္ဒခံယူပွဲတွေကျင်းပမှာပါပြည်လုံးကျွတ်ဆန္ဒခံယူပွဲကျင်းပတဲ့ကာလအတွင်းမှာထိုင်းအစိုးရကရဲတပ်ဖွဲ့ဝင်အများအများကိုလုံခြုံရေးတိုးမြင့်ချထားမှာဖြစ်တဲ့အတွက်အကြောင်းမျိုးမျိုးနဲ့ထိုင်းနိုင်ငံထဲမှာရောက်နေတဲ့မြန်မာနိုင်ငံသားတွေနဲ့ရွှေပြောင်းအလို့သမားတွေအနေနဲ့အခုကာလမှာအထူးသတိထားပြီးတော့နေထိုင်သွားလာကြဖို့မြန်မာတန်ယုံကနှိုးဆော်ထားပါတယ်ခရီးသွားလာတဲ့အခါမှာလည်းစာရွက်စာတမ်းအထောက်အထားပြည့်စုံယူသွားဖို့နဲ့တကယ်လို့ထိုင်းရဲတွေကစစ်ဆေးတဲ့အခါမှာအသာတကြီးစစ်ဆေးခံကြဖို့အတွက်တန်ယုံရဲ့ကြေညာချက်ထဲမှာတိုက်တွန်းထားပါတယ်အခက်အခဲတစုံတရာရှိရင်ဆက်သွယ်ဖို့အတွက်ကိုလည်းကြေညာချက်ထဲမှာတန်ယုံတာဝန်ရှိသူတွေရဲ့နာမည်နဲ့ဖုန်းနံပါတ်တွေကိုဖော်ပြထားပါတယ်ထိုင်းနိုင်ငံမှာ2014ခုနှစ်ထဲကအာဏာသိမ်းထားတဲ့စစ်အစိုးရကဖွဲ့စည်းပုံတစ်ကိုရေးဆွဲခဲ့ပါတယ်ထိုင်းလွှတ်တော်အပေါ်စစ်တပ်ရဲ့ဩဇာလွှမ်းမိုးမှုကိုခိုင်မာအောင်ရေးဆွဲထားတယ်လို့ထောက်ပြနေကြတဲ့ဖွဲ့စည်းပုံမူကြမ်းနဲ့ပတ်သက်လို့ဝေဖန်ကန့်ကွက်သူအများအပြားကိုဖမ်းဆီးခဲ့ပါတယ်ဂျပန်တွင်းမှာကျင်းပတော့မဲ့ဖွဲ့စည်းပုံမူကြမ်းနဲ့ပတ်သက်လို့ပြည်သူတွေကြားတရင်အချက်အလက်အလုံးအလောက်မရှိရရှိတာအသေးစိတ်ဆွေးနွေးမှုမျိုးမရှိတဲ့အပေါ်မှာလည်းဝေဖန်မှုတွေရှိနေပါတယ်ဆန္ဒခံယူပွဲနေ့ကျရင်ထိုင်းရဲတပ်ဖွဲ့ဝင်တပေါင်းကျော်ကိုဖျန့်ချထားမယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်ရှင်
ရန်ကုန်အမေရိကန်တန်ယုံရဲ့စီစဉ်မှုနဲ့အမေရိကန်နဲ့မြန်မာနိုင်ငံကတရားဥပဒေစိုးမိုးရေးနဲ့တရားရေးဆိုင်ရာကြွန့်ကျင်သူတွေကနိုင်ငံဖြတ်ကျော်ဂိုင်းဖွဲ့ရာဇဝတ်ကျိုးလွန်မှုတွေနဲ့ပတ်သက်လို့အတွေ့အကြုံနဲ့ကြမ်းကြွင်မှုတွေကိုမျှဝေတဲ့ဆွေးနွေးပွဲကိုရန်ကုန်မြို့မှာတင်းနေလာနေကပြုလုပ်ခဲ့ပါတယ်။တရားမဝင်မှုရေးစေဝါကုန်ကူးမှုနဲ့လူကုန်ကူးမှုတွေကိုဘယ်လိုကင်တွယ်နိုင်နေမလဲဆိုတာကိုဆွေးနွေးဖို့အခွင့်အလမ်းဖြစ်တယ်လို့အမေရိကန်တန်ယုံရဲ့ Facebook လူမှုကွန်ရက်ပေါ်မှာဖော်ပြထားပါတယ်။ဒီမိုကရေစီလူအတိုင်းဝိုင်းမှာတရားဥပဒေစိုးမိုးမှုကအရေးကြီးတယ်ဆိုတဲ့ကိစ္စကိုအဓိကထားဆွေးနွေးကြတဲ့ဆွေးနွေးပွဲကိုအမေရိကန်သားမကြီးစကော့မာရှယ်နဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်ဇော်ဝင်းတို့ကဆွေးနွေးပွဲကိုတက်ရောက်ဖွင့်လှစ်ပေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲကိုမြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့ပူးပေါင်းဆောင်ရွက်မှုနဲ့အမေရိကန်တန်ယုံအမေရိကန်တရားရေးဌာနတို့ကစီစဉ်ပြုလုပ်တာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုစုံစမ်းရေးဘျူရို FBI မှအလုပ်လုပ်နေတဲ့ Electronic ပိုင်းဆိုင်ရာနည်းပညာကျွမ်းကျင်သူအမေရိကန်တယောက်ကသူဟာတရုတ်အစိုးရအတွက်တချို့လုပ်ပေးခဲ့တာကြောင့်အပြစ်ရှိကြောင်းဝန်ခံခဲ့ပါတယ်။တရုတ်နိုင်ငံမှာမွေးဖွားပြီးတော့အမေရိကန်နိုင်ငံသားခံယူထားတဲ့ခွန်ရွှန်ချွန်းကလျှို့ဝှက်တဲ့အချက်အလက်တွေကိုတရုတ်ကိုပေးခဲ့တယ်လို့နယူးယောက်မြို့ကပြည်ထောင်စုတရားရုံးမှတနင်္လာနေ့ကဝန်ခံထွက်ဆိုပါတယ်FBI ရဲ့ဖွဲ့စည်းထားပုံစရာ FBI ထောင်လန်းရဲ့အရာရှိတွေနဲ့သူတို့ခရီးစဉ်တွေအပြင်ဒီ FBI ရဲ့ထောင်လန်းစောင့်ကြည့်မှုနဲ့ပတ်သက်လို့ကန့်သက်တားမြစ်နေရတွေမှာသာပြသထားတဲ့အချက်အလက်တွေကိုလည်းခွန်ရွှန်ချွန်းကဓာတ်ပုံရိုက်ယူပြီးတော့တရုတ်ကိုပေးခဲ့တယ်လို့ American တရားရေးဌာနကပြောပါတယ်သူဟာ1998ခုနှစ်ထဲက FBI မှာစတင်အလုပ်လုပ်ခဲ့ပြီးတော့ထိတ်တန့်လုံခြုံရေးကင်းရှင်းကြောင်းထောက်ခံမှုကို1998ခုနှစ်မှာရရှိခဲ့တဲ့အတွက်လျှို့ဝှက်အချက်အလက်တွေကိုသူ့အနေနဲ့ရယူနိုင်ခဲ့တယ်လို့တရားရေးဌာနကပြောပါတယ်ရှင်
ဒေသတွင်းကပင်လယ်ဓားများတွေကိုနေနေရေးအတွက်ပူးတွဲဆောင်ရွက်ကြဖို့မလေးရှားဝန်ကြီးချုပ်ကအင်ဒိုနီးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေကိုတောင်းဆိုလိုက်ပါတယ်ဖိလစ်ပိုင်နိုင်ငံတောင်ပိုင်းဒေသမှာအစ္စလာမစ်စစ်သေးကြွတွေကတင်မောတွေပြန်ပစ်ဆွဲမှုတွေရုတ်တရက်တုံးမြင့်ဖြစ်ပေါ်လာတဲ့အတွက်စီးပွားပြေကုန်သွယ်ရေးတင်မောတွေဖြတ်တန်းသွားလာနိုင်မဲ့ရေကြောင်းလိုင်းသတ်မှတ်ပေးထားဖို့ဒီသုံးနိုင်ငံကပြီးခဲ့တဲ့ဇွန်လအတွင်းသဘောတူခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
ဒါကတော့ထိတန်းရောက်နိုင်ငံတကာသတင်းတွေကိုမဆုမြတ်မှုနဲ့ကုစားဝန်လိုင်းလို့ကြီးညာသွားတာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုစတင်ပြီးတော့ထုတ်လွှင့်ပေးပါတော့မယ်။မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုအရင်ကြားအောင်ပါ။မန္တလေးနဲ့စကိုင်းတိုင်းတွင်ဒေသတော်တော်များများမှာရေလွှမ်းမှုနေပြီးတော့ရေဘေးဒုက္ခသည်တွေအတွက်ရေပေါ်အကူအညီရတာမကစားနပ်ရိက္ခာထောက်ပံ့မှုတွေလည်းအင်းနဲ့အားနဲ့လိုအပ်နေတဲ့အကြောင်းဒေသခံတွေက VOE ကိုပြောပါတယ်။တာဝန်ရှိသူတွေကတော့လူအသေးပျောက်တော့မရှိသေးဘူးလို့ပြောကြပါတယ်။လက်ရှိအခြေအနေမှာနေရက်ကနေဘေးလိုရာကိုပြောင်းရွှေ့နေကြတဲ့ရေဘေးဒုက္ခသည်တွေကိုမန္တလေးတိုင်းဒေသကြီးအစိုးရကနေအရေးပေါ်အကူအညီတွေပေးနေတဲ့အကြောင်းတာဝန်ရှိသူတွေဘက် VOE ကိုပြောပါတယ်ဆက်တွယ်မေးမြန်းထားတဲ့မတ်အင်ဂျင်နီယာကပြောပြပေးပါလိမ့်မယ်ခင်ဗျာ
လက်ရှိမန္တလေးမြို့ပတ်ဝန်းကျင်ဒေသတွေတဲ့ရေလွှမ်းမှုအခြေအနေအစိုးရဆုံးဖြစ်လာတဲ့အမရပူရမြို့နယ်ရှိတောင်တမန်အင်းတဝိုက်မှာမိသက်ကယ်ဆယ်ရေးရေရင်တွေနဲ့ကယ်ဆယ်ရေးတပ်ဖွဲ့တွေဟာဒေသခံတွေဘေးလွတ်ရာကိုပြောင်းရွှေ့ဖို့အကူအညီပေးနေကြောင်းမန္တလေးတိုင်းဗဟိုမိသက်ဌာနကတာဝန်ကျမိသက်ဝန်ထမ်းတဦးက VOE ကိုပြောပါရယ်
။ခုညမှာလည်းကျွန်တော်စတင်းမိုင်နေချတာတယ်ခင်ဗျ။အေးကြီးတဲ့နေရာဒေသတွေမှာလေ။တပ်ဖွဲ့ဝင် AI နဲ့ဟိုစတင်းမိုင်ပေါ့နော်။တဆူတဆူရှိရနေရာရှိရနှစ်ဆူရှိရနေရာရှိရ။နောက်ပြီးရေရင်စကန်းနေလက်ဖွင့်ထားတယ်ဗျ။မိသက်ဆက်လေးကြီးချပြီးတော့လေ။ကုန်းမြေမြင့်ပြီးမြင့်တဲ့ခုံးကြီးကျောင်းနေနေရာဒေသတွေအဲ့လိုနေရာမျိုးပျောက်ရွှေ့ပြီးတယ်။သူတို့ကအဲ့ကြတော့ဒီတက်ဆိုင်ရာရက်ွက်အုပ်ချုပ်ရေးမှုပေါ့နော်။သူအဲ့အလုံးအစီအစဉ်ပေးထားကြကျွန်တော်ကတော့ဒီရွာလေးပေါင်းရှင်မှာကျွန်တော်တို့တတ်မှတ်ပေးတဲ့နေရာလေးကိုလိုက်ပို့ပေးရဲ
အဲ့တော့ရွာလေးဘက်ကိုရေတက်လာတဲ့အခြေအနေရောဘယ်လိုရှိလဲရှင
်ရေတက်လာတော့မဟုတ်ကျွန်တော်မနေညပေါ့နော်ရေတက်လို့ဆိုပြီးကျွန်တော်အဲ့မှာကဲလေးလုပ်ငန်းလေးတွားလုပ်တယ်သူရွာလူရွာလေးမှာပြောင်းမလားဆိုသွားကြတယ်ဆောင်းကူညီဆောင်းရပြီဟုတ်ကဲယူရအဲ့ချိန်မှာဝါလောက်ပဲရှိသေးတယ်ပေါင်လောက်ပေါ့နော်အဲ့လောက်ပဲရှိသေးတယ်တရားမျိုးတစ်မျိုးပေါ့အခုအိမ်မနက်ပိုင်းကျတော့အဲဒါကပါအပေါ်ပိုင်းမြုပ်သွားတယ်အပေါ်ပိုင်းမြုပ်သွားလို့အဲမနက်ကကြွားသားတွေရောက်ကြွားသားတွေကျောင်းလို့ရွှေလို့ရအောင်အဲမှာကျွန်တော်တပ်ဖွဲ့ဝင်အားဒီနဲ့တွားပြီးတော့မှပူညီဆောင်ပေးရတော့
အလားတူမန္တလေးမြို့နာပတ်ဝန်းကျင်ဖြစ်တဲ့ရွှေကျဲရဲနဲ့တတဦးဘက်တွေမှာလည်းရေကြီးတဲ့အခြေအနေတွေကိုဒေသခံတွေကြုံတွေ့နေရကြောင်းမန္တလေးမြို့ကလည်းဖြစ်ရေဘေးဒုက္ခသည်တွေကိုကူညီဆောင်ရွက်ပေးခဲ့သူတဦးလည်းဖြစ်တဲ့မတ်သက်မွန်ဖြိုးက VOE ကိုပြောပါရစေ
။အဲ့မှာနေဒေသခံရွာဒီရွာသားတွေအခြေအနေကတော့ကျမကြီးဆောင်ရှောက်မှုတွေလုပ်မယ်။နောက်ပြီးလို့ရှိရင်တို့အတွက်စာဝင်နေရေးပေါ့။နော်နေနေရလည်းမရှိတော့ဘူး။စားကြလည်းဒုက္ခရောက်ပြီးရှိတဲ့အခါကျတော့တရားတွေကိုဒီကူညီရတော့အများဆုံးလုပ်မယ်လို့တော့မမြင်နေသူကခုခါက evacuation အစ်စ်မယ်လုပ်နေလို့ကျွန်မမြင်နေဟိုအဓိကအရာကိုပဲလုပ်နေတယ်ဟိုဘေးကင်းရာကိုပြောင်းရွှေ့တယ်ပစ္စည်းတွေပြောင်းရွှေ့တယ်ထမင်းတို့ဝေတဲ့အစ်စ်နေပိုင်းတောင်မရသေးဘူးဆက်မကြီးအခုမှတက်ကောင်းလုံးရှိနေရဟိုဆက်ဆက်ခါကျတော့ဒါပေမဲ့အေးရအရင်တည်တယ်မှအစိုးရဘက်ကလုပ်နေတာတွေကတော့သူတို့လုပ်နေတာလုပ်နေတော့ညာလေပြင်းရည်အပိုင်းကိုမရောက်သေးပဲနဲ့အခုမှသူတို့ကဟို disaster response ပေါ့နော်အခုမှသူတို့ကပြင်းစင်နေတဲ့အပိုင်းပဲရှိရဲ့လို့ကျွန်မမလုပ်ဘူးလားဆိုတော့လုပ်တယ်သို့တော်လည်းအနာဆက်ပြီးတော့ဆိုင်ပြင်းနေတဲ့အဆင့်မှာပဲရှိသေးတယ်။တော့အားဆုံးခွန်ဆိုင်ရလို့တော့ကျွန်မအများကြီးမတွေ့ရသေးဘူး။အဲဒါမဲ့မလေးတိုင်းစီလိုက်ဆိုအားကဥစွာမြန်မာတို့ဝါတို့စီတင်ရဒီတောင်တမန်ရင်းဘက်ကိုတော့နည်းနည်းပိုအားယုံ site လုပ်ပြီးနေတယ်ဆိုတော့မြင်ရတယ်ပေါ့နော်မ
။လက်ရှိမြေကြီးတက်လာတဲ့နှုံးကအရင်နှစ်တွေကထက်စာရင်ညံဆန်ကြောင်းတွေ့ရတယ်လို့လဲမန္တလေးအခြေစိုက်တဘာဝပုံဝင်ကျင်ထိန်းသိမ်းရေးအဖွဲ့တစ်ခုဖြစ်တဲ့ဆေးရောင်စုံအဖွဲ့တာဝန်ခံတဦးဖြစ်သူကိုငိမ့်ချန်းက VOE ကိုပြောပါရစေ
။မန္တလေးကြီးကတော့နှစ်စဉ်နဲ့ကြီးနေကြနေရာတွေပါပဲ။ဒါတော့ဒီနှစ်ကတော့ရင်တက်တာမြန်တယ်။ဒီကြီးကမြန်တယ်။2004ခုနှစ်တို့2013ခုနှစ်တို့ကလည်းကြီးခဲ့ပါတယ်။ဒါပေမဲ့အခုဟာကတော့ဒီတက်တာနဲ့မလေးမြန်တယ်ဒီရဒီအခုဖြစ်နေတဲ့မန္တလေးစကိုင်းတိုင်းဒီဝေဝဲရတွေနောက်ကျောင်းသမိုင်းအင်းအဲနောက်မန္တလေးဒီရေတပြီးဒီကွန်ဘက်ဒီအဲ့ဒါတွေမှာရေတက်တာတော့နည်းနည်းထိတာမြန်လို့နဲ့တော့အခုကတော့လည်းမြန်တယ်နောက်ဒီတစ်ခါတော့ဒီနေ့ကလာနီညာလည်းဖြစ်တယ်နောက်အဲဒီမုန်တိုင်းရှင်နည်းနည်းမိုးကလည်းအထက်ဘက်မှာကြီးပြီးတော့မတော်အထက်ကဒီဆင်းလာတဲ့ရေတွေကတော့တုံးတာတုံးတာဒါပေမဲ့ဒီနေ့နည်းနည်းမြန်တယ်မြန်တယ်မြန်လိုက်တော့ကရေတက်တာတွေမြန်တော့တာပဲအခုဒါကတော့တောင်တမန်အင်းကတော့ အမှန်တမ်းများဆုံးပဲတောင်မိုင်းအင်းကိုအဲ့ဒါတော့ရေနာဝန်တက်တော်ရဲ့မှာဒါကြီးဝင်သွားတယ်အဲစစ်ဆေးအာလာမိုင်းကိုယ်တိုင်နဲ့ကျွန်တော်ရောက်ပြောပါချက်ချင်းနဲ့ဒါအကြောင်းကိုပါတရားဝင်ကိုအတိအသေးယူပေးတာပါအရင်နေ့အရင်တော့လည်းဒီရေနာဝန်တက်တော်ကဝင်ပါဒါပေမဲ့အဲ့လိုဒီဝင်ပြီးသေးတယ်သူကဒီကြီးကြီးနဲ့မှနောက်မှတည်ကြရတာ
အခုလိုမန္တလေးတိုင်းဒေသတွင်းရေကြီးမှုဟာ2004ခုနှစ်အစိုးရဆုံးရေလွှမ်းမှုမှုခံရပြီးနောက်ပိုင်း12နှစ်တာကာလအတွင်းအစိုးရဆုံးနှီးပါလောက်ဖြစ်လာတယ်လို့လေဒေသခံတွေကပြောပါတယ်ရှင
်မှန်ကြီးနိုင်ပြောပြသွားတာပါအခုတော့လွှတ်တော်ဘက်ကအခြေအနေကိုကြည့်အောင်ပါအရေးပေါ်စီမံမှုအဲ့ဥပဒေကိုဖျက်သိမ်းမဲ့ဥရေချံကိုလွှတ်တော်ဥရေချံကော်မတီကအစည်းအဝေးခန်းစားနဲ့အတူလွှတ်တော်ကိုတင်သွင်းလိုက်ပါတယ်။ကော်မတီဝင်တို့ကတော့ဒီဥပဒေကိုလုံးဝဖျက်သိမ်းရေးတဲ့တချို့ပုံမှန်တွေကိုပြင်ဆင်ဖို့အကြံပြုထားပါတယ်။ဒီဥပဒေဟာနိုင်ငံသားတွေရဲ့မူလအခွင့်အရေးတွေကိုလိုသလိုချိုးဖောက်ပြီးတော့အချိန်မီးဖမ်းဆီးနိုင်တဲ့ဥပဒေဖြစ်တာကြောင့်လုံးဝဖျက်သိမ်းဖို့လိုအပ်တယ်လို့လည်းဥပဒေပညာရှင်တွေကထောက်ပြနေကြပါတယ်။မတ်တင်ကြီးထိုက်စူးစီးတင်ပြထားတာကိုနားဆင်ကြပါခင်ဗျာ။
1950အရေးပေါ်စီမံမှုအဥပဒေကိုဖျက်သိမ်းဖို့ဥပဒေချမ်းကိုပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီကအစီရင်ခံစာနဲ့အတူလွှတ်တော်ကိုတင်သွင်းခဲ့ပါတယ်။ပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီဥက္ကဋ္ဌဦးထွန်းထွန်းဟိန်ကဒီဥပဒေဟာနိုင်ငံသားတဦးကိုအချိန်မရွေးအကြောင်းပြဖမ်းနိုင်တဲ့ဥပဒေဖြစ်နေလို့ပယ်ဖျက်ဖို့ဆောင်ရွက်ရလားလို့အခုလိုပြောပါတယ်
။ပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီကနေပြီးတော့အရေးပေါ်စီမံမှုဥပဒေကိုကျွန်တော်တို့ဖျက်သိမ်းဖို့ဥပဒေချမ်းတင်ပါရယ်ခင်ဗျာဒီနေ့တင်ပါရယ်အဲ့ဒီဥပဒေချမ်းနဲ့ပတ်သက်ပြီးတော့လေအစင်ခံစာကိုပြည်သူ့လွှတ်တော်မှာဒီနေ့ဖတ်ကြားပါတယ်ခင်ဗျဟောဒီဥပဒေမူရရဲ့ကောင်းကျိုးဆိုတော့ဥစားကကျွန်တော်တို့ဘက်နှစ်ဘက်ရှိပါတယ်ဗျာတစ်ခုကတော့ဗျာအုတ်ချုပ်သူများဘက်ကပါနောက်တစ်ခုကတော့အုတ်ချုပ်သူခံအုတ်ချုပ်ခံများဘက်ကပါအစိုးရဘက်ကဆိုလို့ရှိရင်တော့ကျွန်တော်တို့ဒါဟိုအုတ်ချုပ်ခံရတဲ့လူပေါ့နော်နိုင်ငံသားများကိုကျွန်တော်ကြိုက်တယ်လို့ထမ်းလို့ရတဲ့ဥပဒေဖြစ်တဲ့အတွက်ကြောင့်သူ့ဘက်ကတော့အားပါတာပေါ့လေကောင်းတယ်လို့သူဘက်ကကြည့်နေတာကောင်းတယ်လို့ပြောမှာပေါ့တိုးတော်လေနိုင်ငံသားဘက်ကကြည့်နေတော့ဒီဥပဒေကမကောင်းပါဘူးခင်ဗျအဲကျွန်တော်တို့ဒီအယက်သားအစိုးရလက်ထက်မှာအယက်သားများရဲ့အခွင့်အရေးကိုဟိုလိုအပ်တယ်လို့ကျွန်တော်တို့ပယ်ဖြတ်နိုင်တဲ့ဒီဥပဒေကိုကျွန်တော်တို့အလိုမရှိအပ်ဘူးလို့တူတူဆပါတယ်ခင်ဗ
ျဥပဒေချမ်းနဲ့ပတ်သက်ပြီးဆွေးနွေးလို့သူတွေကိုဖိတ်ခေါ်ထားပြီးနောက်ပိုင်းလွှတ်တော်မှာဆွေးနွေးဆုံးဖြတ်ကြမှာဖြစ်ပါတယ်ဥပဒေချမ်းကော်မတီဝင်ဗိုလ်မှူးချုပ်မောင်မောင်ကတော့အရေးပေါ်စီမံမှုအဥပဒေကိုဖျက်သိမ်းမယ်အစားပုံမှန်တချို့ကိုပဲပြင်ဆင်ဖို့အကြံပြုထားတာကိုလည်းကော်မတီရဲ့အစီရင်ခံစာမှာထည့်သွင်းဖော်ပြထားတဲ့အကြောင်းဦးထွန်းထွန်းဟိန်ကပြောပါတယ်။ဒါဟာတက်မတော်ရဲ့သဘောထားမဟုတ်ဘဲဗိုလ်မှူးချုပ်မောင်မောင်ရဲ့တဦးတည်းသဘောထားဖြစ်ပါတယ်လို့လည်းလွှတ်တော်ဥပဒေချမ်းကော်မတီဥက္ကဋ္ဌကပြောပါတယ်။အာရှလူခွင့်ရေးကော်မရှင်ကရှင့်နေကြီးဦးမင်းလွင်ဦးကတော့ဒီဥပဒေကိုဖျက်လိုက်လို့နိုင်ငံလုံးကျုံရေးအတွက်စိုးရိမ်စရာမရှိဘူးလို့အခုလိုပြောပါတယ
်။1950ရေးပေါ်စီမံမှုအဥပဒေဆိုတာကတော့နိုင်ငံရေးသမားတွေနဲ့ပြည်တွင်းမှာလက်နက်ကင်နဲ့တိုင်းသားလက်နက်ကင်အင်အားစုတွေကိုရေးယူဖို့အတွက်တမင်ရွယ်ပြီးတော့ပြဌာန်းထားတဲ့ဥပဒေပေါ့နော်။အဲ့တော့အဲ့ဒီဥပဒေကအခုပယ်ဖျက်တင်နေဆိုတာကအမှားတော့ပြဖြစ်ဖို့လေလိုအပ်နေတဲ့အချိန်လုံးမျိုးဖြစ်ပါတယ်ကျွန်တော်နိုင်ငံတော်လုံခြုံရေးအတွက်ဆိုလို့ရှိရင်ကျွန်တော်တို့အခုအကြံဖက်မှုတာစီတိုက်ချက်ရေးဥပဒေဆိုတာကိုသူတို့ပြဋ္ဌာန်းထားပြီးသားဖြစ်တယ်ဒါကြောင့်ကျွန်တော်တို့ဥပဒေကထပ်မနေအောင်ရေးဖို့စီမံမှုဥပဒေ၅ညကိုဖျက်သိမ်းလိုက်တယ်ဆိုလို့ရှိရင်အကြံဖက်မှုစီမံတိုက်ချက်ရေးဥပဒေပြဋ္ဌာန်းထားတဲ့ပြဋ္ဌာန်းချက်တွေကပုံမူပြီးတော့လေကျေပြန့်တယ်ပုံပြီးတော့လေလုံးဆောင်နိုင်တဲ့အခွင့်အရေးတွေပုံများနေဆိုတာကိုကျွန်တော်တို့တွေ့ရတယ်။ဒါကြောင့်အရေးပေါ်စီမံမှုအဥပဒေ၅ညလို့၅ညကစလို့ပေါ့လေအကုန်လုံးကတော့ပယ်ဖျက်တင်တယ်လို့ကျွန်တော်တို့ကတော့မြင်ပါတယ်ခင်ဗျ
။ပြီးခဲ့တဲ့အစိုးရတွေအဆက်ဆက်မှာနိုင်ငံရေးသမားတွေတက်ကြွလှုပ်ရှားသူတွေအစိုးရနဲ့သဘောထားကွဲလွဲသူတွေကိုဒီဥပဒေကိုအသုံးပြုပြီးအကျဉ်းချပြစ်ဒဏ်တွေချမှတ်ခဲ့တာဖြစ်ပါတယ်။ဒါအပြင်ဒီဥပဒေအရသာကျင့်သုံးရမယ်ဆိုရင်တော့တိုင်းရင်းသားသွေးစည်းညီညွတ်ရေးကိုပါထိပါနိုင်တယ်လို့လဲအာရှလူ့အခွင့်အရေးကော်မရှင်ကရှင့်နေကြီးဦးမင်းလွင်ဦးကပြောပါတယ်။အရသာအစိုးရတဲ့လက်ထက်မှာအရသာတွေရဲ့အခွင့်အရေးကိုပယ်ဖျက်နိုင်တဲ့ဥပဒေအလိုမရှိအပ်တော့ဘူးလို့လဲပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီရဲ့ဥက္ကဋ္ဌဦးထွန်းထွန်းဟင်ကပြောဆိုပါတယ်ရှင်
။မတ်တင်ကြီးထိုက်ပြောပြတော့တာဖြစ်ပါတယ်။အခုတော့ထိုင်းမြန်မာနယ်စပ်ကမိပါမယ်ကလေးတွေအရေးဆက်ပါမယ်။ထိုင်းမြန်မာနယ်စပ်အခြေစိုက်ဆောလို့ခေါ်တဲ့ကလေးသူငယ်များနဲ့အမျိုးသမီးများအတွက်လူမှုစောင့်ရှောက်ရေးအဖွဲ့ကိုထိုင်းနိုင်ငံအတွင်းမှာတရားဝင်မှတ်ပုံတင်ဖို့နဲ့ဆောကနေပြီးတော့စောင့်ရှောက်ထားတဲ့မိဘမဲ့ကလေး169ယောက်အတွက်တရားဝင်အထောက်အထားလက်မှတ်တွေရရှိရေးအတွက်ထိုင်းရှိနေများကောင်စီနဲ့ထိုင်းလူခွင့်ရေးကော်မရှင်ကတာဝန်ရှိသူတွေစူးစမ်းလှုပ်ဆောင်နေပြီဖြစ်ပါတယ်။အကြောင်းစုံကိုမတ်အေးမာကသတင်းပေးပို့ထားပါတယ်။
ထိုင်းမြန်မာနယ်စပ်မှာ16နှစ်ကျော်ကြာအခြေစိုက်ပြီးအမျိုးသမီးနဲ့ကလေးတငယ်တွေအတွက်ကာကွယ်စောင့်ရှောက်မှုတွေပေးနေတဲ့စောအဖွဲ့အစည်းဟာဇူလိုင်လ30ရက်နေ့ကစတင်ပြီးတရားဝင်မှတ်ပုံတင်နိုင်ဖို့အတွက်ဆွေးနွေးဆုံးဖြတ်ခဲ့ကြပါတယ်။မကြာခင်မှာတရားဝင်မှတ်ပုံတင်နိုင်ရေးအတွက်ထိုင်းအမျိုးသားလူ့ခွင့်ရေးကော်မရှင်ကတာဝန်ရှိသူတဦးလည်းဖြစ်ထိုင်းရှင်နေများကောင်စီရဲ့လူ့အခွင့်အရေးလူမျိုးစုအခွင့်အရေးနိုင်ငံမဲများအရေးနဲ့ရှေ့ပြောင်းလို့သမားဆိုင်ရာလုပ်ငန်းကော်မတီဥက္ကဋ္ဌမစ္စတာဆူရတ်ဖွန်ကောင်းချန်ထော့မဲဆောက်မြို့ယူနီစပယ်ယုံကဒုတိယတာဝန်ရှိသူဖြစ်တဲ့မစ္စတာတီရာယွတ်ချာတီကူနဲ့ထိုင်းရှင်နေတဦးပါဝင်ထိုင်းနိုင်ငံသား၄ဦးကတာဝန်ယူပြီးတော့ဆောင်ရွက်ပေးမှာဖြစ်ပါတယ်။ကလေးတငယ်တွေနဲ့အမျိုးသမီးတွေကိုအကူအညီပေးနေတဲ့စောအဖွဲ့ရဲ့လက်ရှိဥက္ကဋ္ဌဖြစ်တဲ့မစ္စတာဆူရတ်ဖွန်ကောင်းချန်ထော့အနေနဲ့စောအဖွဲ့စည်းကိုဘာကြောင့်အကူအညီပေးခဲ့တယ်လဲဆိုတာကိုအခုလိုရှင်းပြခဲ့ပါတယ်
။ God soon 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 saw เนี่ย that you do let it นะครับช่วยเจ้าที่รับในการดูแลเด็กซึ่งไม่มีคนดูแลแต่ตอนนี้ก็โดยหลักการเนี่ยรับมีหน้าที่ต้องกำลังคุ้มครองดูแลเขาแต่เรื่องเชื่อมเกี่ยวกับทางรัฐเนี่ยยังไม่พร้อมและไม่มีกำลังพอนะครับสอดูแลซึ่งการดูแลเนี่ยถ้าเกิดใช
้โซ่พ่อใหญ่ลุงมุ้ยลงงานในเนี่ยปัตติปีเตียวเองอากาศเวไปได้ดูดีชี้ยาบามั้ยอาพิไปได้อันนี้เนี่ยอลุดิปูไปแล้วลงไหนอ๋ออาม่ากันแจ้ရှိအောင်တရားဝင်လုပ်ပေးလိုက်တဲ့အခါမှာတရားဥပဒေကြောင်းအရကလေးတငယ်တွေအတွက်အကာအကွယ်ပေးနိုင်မှာဖြစ်ပါတယ်။ပြီးတော့မဲဆောက်မျိုးတွေမှာရှိတဲ့စောအဖွဲ့အစည်းဟာတရားဝင်အဖွဲ့အစည်းဖြစ်သွားတဲ့အခါမှာကလေးတငယ်တွေအတွက်ပို့ပြီးတော့တိုးတက်အောင်လုပ်နိုင်တဲ့အခွင့်အရေးတွေရလာမှာပါဆိုပြီးပြောဆိုသွားခဲ့တာပါ။ထိုင်းလူမှုအတိုင်းအဝိုင်းအနေနဲ့ကောဒီလိုမြန်မာကလေးတငယ်တွေကိုအကူအညီပေးတဲ့အတွက်တုံ့ပြန်မှုတွေဘယ်လိုဖြစ်လာနိုင်တယ်လဲလို့မေးတဲ့အခါမှာတော့
คงจะไม่มีครับเพราะว่าเรื่องของการเอาเด็กซึ่งอยู่ในนอกระบบขึ้นมาอยู่ในระบบเอาองค์กรที่ช่วยเหลือเด็กเหล่านี้เข้ามาเป็นองค์กรตามกฎหมายก็จะได้รับการตรวจสอบนะครับอย่างตามกฎหมายที่เป็นผลดีในแง่ของความมั่นคงเสียด้วยซ้ำ
ลูกมุ้ยเต้นพวดผิดแต่ด้วยบดุกว่ามาที่ไกลมาไม่เข้าป่าวท้ายลูกขุนเยคอมมิชชั่นอนิเนี่ยก็เลยท้ายနိုင်ငံတွင်มาอุทิศตุแม่နေတဲ့ကလေးတငယ်တွေအတွက်ရတင်ရတိုက်တဲ့အခွင့်အလမ်းတွေရရှိအောင်တာဝန်ယူကူညီပေးနေတာဖြစ်ပါတယ်ကလေးတငယ်တွေကိုအစ်စ်တန်းရှိရှိစောက်ရှောက်မှုတွေပေးတဲ့အခါမှာတိုးတက်မှုတွေရှိလာတာနဲ့အမျှท้ายနိုင်ငံတွင်มาမိဘမဲ့ကလေးတွေရော့ကြလာมาဖြစ်ပါတယ်ထိုင်းအစိုးရအတွက်လည်းကောင်းမွန်တဲ့ရလဒ်တွေရှိလာမှာပါ။ထိုင်းနိုင်ငံတွင်းမှာနေထိုင်တဲ့သူတွေကိုစီစစ်တဲ့အခါမှာလည်းပို့ပြီးတော့လွယ်ကူလာမှာဖြစ်ပါတယ်။ထိုင်းအစိုးရမှလည်းဒီလိုမိဘမဲ့ကလေးတွေအတွက်တာဝန်ရှိပါတယ်။လူအဖွဲ့အစည်းအတိုင်းဝိုင်းမှာပြဿနာတွေကတော့ရှိနေမှာပါပဲ။ကိုလို့ရမှန်ကန်တယ်ဆိုရင်တော့ပတ်ဝန်းကျင်တဲ့လူတွေကလက်ခံလာမှာပါပဲဆိုပြီးတော့ပြောဆိုသွားတာပါ။16နှစ်ကျော်ကြာထိုင်းမြန်မာနယ်စပ်မှာလူတွေအခြေပြုအဖွဲ့အစည်းဖြစ်အခြေစိုက်လှုပ်ရှားနေတဲ့စောအဖွဲ့အစည်းဟာမိဘမဲ့ကလေးတွေဆုံးပြတဲ့ကလေးတွေလူကုန်ကူးခံရတဲ့ကလေးတငယ်တွေအပါအဝင်အကူအညီမဲ့နေတဲ့အမျိုးသမီးတွေကိုစောင့်ရှောက်မှုပေးနေတာဖြစ်ပါတယ်။ HIV AIDS ဖြစ်နေတဲ့အမျိုးသမီးနဲ့ကလေးတငယ်တွေကိုကူညီစောင့်ရှောက်မှုတွေပေးခဲ့တာတွေကြောင့်ကမ္ဘာကုလသမဂ္ဂကပေးတဲ့ဖဲချိုးနီစုကို2008ခုနှစ်ကရရှိခဲ့ပါတယ်။ခုခါမှာတော့မိဘမဲ့ကလေး169ယောက်ရဲ့ပညာရေးကျန်းမာရေးပါဝင်လုံခြုံရေးအတွက်အထောက်အထားများရရှိနိုင်ဖို့ထိုင်းနိုင်ငံတွင်းမှာတရားဝင်နေထိုင်မှုရရှိအောင်စောင့်ရွက်ခဲ့တာဖြစ်တယ်လို့လည်းသောကတာဝန်ရှိသူတွေကပြောဆိုခဲ့ပါရဲ့ရှင
်။မအေးမှာပါအခုတော့အမေရိကန်နိုင်ငံရေးသတင်းကိုဆက်ပါမယ်။ပြီးခဲ့တဲ့သတင်းပတ်ကဖီလာဒယ်ဖီးယားမှာကျင်းပခဲ့တဲ့ဒီမိုကရက်ပါတီညီလာခံမှာသမ္မတလောင်းဟယ်လရီကလင်တန်အတွက်ထောက်ခံစကားပြောပြတဲ့ပုဂ္ဂိုလ်တွေထဲမှာကာဇီယခမ်းနဲ့ပါဝင်ပါတယ်။သူကအမေရိကပါကစ္စတန်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုလာရောက်ပြီးတော့အခြေချပြောင်းရွှေ့နေထိုင်ရတဲ့မိသားစုဖြစ်ပြီးတော့သူတို့တွေကတားဖြစ်သူအမေရိကန်စစ်မှုထမ်းဟာအီရန်နိုင်ငံအတွင်းကစစ်ပွဲအတွင်းကားထောင်ပုံထိပြီးတော့ကြာဆုံးခဲ့တာဖြစ်ပါတယ်။ဒီမိုကရက်ပါတီညီလာခံမှာမစ္စတာခမ်းက Republican သမ္မတလောင်းဒေါ်နယ်ထရန့်ကိုဝေဖန်ပစ်တင်ခဲ့တဲ့အတွက်ထရန့်ကလည်းပြန်ပြီးတော့ဝေဖန်တိုက်ခိုက်ခဲ့ပါတယ်။ခမ်းနဲ့မိဇနီးဖြစ်သူတို့ဟာတနင်္လာနေ့က VOA ကိုရောက်လာပြီးတော့ဥရဒူဌာနနဲ့ရုတ်တံတွေးဆမေးမြန်းခံပြုလုပ်ခဲ့မှာပြောကြားချက်တွေကိုကောက်နှုတ်ပြီးတော့ဒေါ်လာလတ်တန်းကတင်ပြပေးပါလိမ့်မယ်ခင
်ဗျ။ပြီးခဲ့တဲ့သတင်းပတ်ကဒီမိုကရက်ပါတီညီလာခံနောက်ဆုံးနေ့မှာပါကစ္စတန်ရဲ့ဘောကဇီယခန်ကစနီးဖြစ်သူဂဇလာခန်နဲ့အတူစစ်မြင့်ပေါ်မှာတက်ပြီးသမ္မတလောင်းဟီလရီကလင်တန်ကိုထောက်ခံကြောင်းပြောကြားခဲ့ရမှာရီပဘလစ်ကန်သမ္မတလောင်းဒေါ်နယ်ထရမ့်ကိုပါဝေဖန်ခဲ့တာဖြစ်ပါတယ်။ခုလိုဝေဖန်မှုကြောင့်ဒေါ်နယ်ထရမ့်ကတင်းမြင့်နေက ABC ရုပ်သံလွှင့်နဲ့တွေ့ဆုံမေးမြန်းကမှသူ့အနေနဲ့နိုင်ငံအတွက်အလုတ်ကိန်ပေါင်းတိမ့်နဲ့ချီပြီးဖန်တီးပေးခဲ့တယ်လို့အဆောက်အဦပေါင်းတောင်းနဲ့ချီပြီးတော့လဲဆောက်ခဲ့တာဖြစ်လို့ဆွလွန်ညနာခမှုတွေအများကြီးပြုလုပ်ခဲ့တာဖြစ်တယ်လို့တုံ့ပြန်ခဲ့ပါတယ်။ဒါအပြင်ဒီမိုကရက်ပါတီညီလာခံမှာ Kimonde Kanga Megum Pyojasin Simbo Ma Znipidu Gazala Kangale Bima Yani Bimerule Bama Pyoja Gejim Shide Bomale Tugu Pyogu Mabelu Pinaine Lu Dongbyang Gebare Gazala Kangaro Tuni Ne Kuluz Gama Pyogedaga Natang Ligunika Ida Ma American Simu Dampi Jasungere Nasai Koninewe Tapidu Boji Humia Kangu Songshongere Migan Uye Najimu Widanago Tu Bama Tomobio Bimelule Gavajine do American Nangan Longa Tadu Tamia Kanza Jamelu Tu Yongjide Chang Sane Yida Bish Popia Kebare Tambie Kulu Biosu Muri Chang Trimbagon Dima Internet Boma Ne Li Line Riboma A Chi Tim Biosu Muri Popau Kebare Dinina Nigaro Vio American Tango Layo Kere Kane Cinema Nanugu Urdu Tanaga, Yotan Rima, Twisu, Mimian Gibari, Trota Irama, Jason Gira, Eddie Niga, Serenate the Lane, Naselie, Dinin Pire, Nivepsipari, Donald Trump, Bob Yosu, Dumpia, Moody Nepatelu, Mr. Kanga, Kuru, Pija Gibari.
That a significant larger number of Republicans are asking him.
He addressed Doro Mamia, Republican Party Uniga, Trump was a Gaji Biobo, Lunazuri, Bonincha, Yosu Moody Melopo. Muslim ni apa dah maka, amiot mide, tiada tuji de, di nengah ye tiada seni de ne patelo, tiri tap yo bo wan yo laja la tu ya barai. Trump kala tiri tap yo suza piu labi sura taya muro tu ni ya babi.
Kalau Democrat pada ini lagi mah Muslim uni ne megum piu jaya mah, gaya muro si mago tu ni ne jodin bidasu ne.
Before participating in the convention, we, as a family, we sat down, we talked about it. Should we do that as a Muslim? And we decided that whatever the burden will come.
Pati nila gama, chano mengo ma pyo mi ga, chano ro mi da zuri wine time pi suinu ke ja bare. Muslim ini ne chano ro akulu pa wen din la surabo. Chano ro sumpia kera garo,
ဘလုတ်ရရခတ်မှုတန်ခံရပါစေအတူခံမဲ့ရှေ့ကိုဆက်လန်းသွားမယ်ဆိုတာပါပဲကြာဆုံးစစ်သည့်တူရဲ့မိဘနှစ်ပါးကိုခုလိုဝေဖန်ခဲ့တဲ့အတွက်ထရမ့်အပေါ်အရီဇိုးနာကရီပပ်ဘလီကန်ဝါရင်ထက်လွတ်တော်မှဂျွန်မကင်းကလည်းဖြစ်တင်လိုက်ပါတယ်ထောင်900ချောက်ဆယ်ခုနှစ်မြောက်ကဗီယက်နမ်မှာစစ်တုံးပန်းဖြစ်ခဲ့တဲ့ပြင်2019ခုနှစ်ကကိုယ်တိုင် Republican ရဲ့အမြင်ကိုထင်ဟပေါ်လွင်ခြင်းမရှိတဲ့အကြောင်းဖော်ပြခဲ့ပါတယ်။ဒါအပြင်နိုင်ငံအတွက်အသက်ပေးခဲ့တဲ့တာဖြစ်သူကိုလည်းနိုင်ငံအနေနဲ့ဘယ်တော့မှမေ့မှာမဟုတ်တဲ့အကြောင်းလည်းမစ္စတာကင်းကဖော်ပြခဲ့ပါတယ်။အလားတူပဲထရမ့်ရဲ့ဒုတိယသမ္မတလောင်းမိုက်ပင်စ်ကလည်းအသက်ဆုံးရှုံးခဲ့တဲ့စစ်မှုထမ်းခန်းဟာသူရဲ့ကောင်းတူဦးဖြစ်တယ်လို့တွင်းနေနေကပြောခဲ့ပါတယ်။ခုလိုထရမ
to this candidate. It's unfortunate.
Republican ni ga wine pyo kae ja de atwe chano a tet mi ba de. Di tamara ko sele law ha ma de be lai bi aman bet ko ma lai ba u. Da chaung wa yin Republican khong saung mai ye thauk khaw mu ko tu song shou ni da twei ya ba de. Tu ne khat kwa kwa khat kin kin ni ja de pauk ko ri sin yin ko chi yin di lo tamara law myo blu yue kaok khan ya ma le lo me sia phit la ba de.
Democrat Party ni la gan sin mi bo ma Kimon Debe Yabi is got Luma Mapiogelu, Wipanjin Kangayadu, Gazala Kanga, Tapitu, Boji, Humia Kan, Sulomune, Patelu, Akulu, Migin, Unine, Piu Igu, Pioja, Gibari.
I always will have his memories, and I don't feel that these are memories, these are
Chima Tane, Pateluro, Chima, Piroma, Mimiavau, Chima, Yinema, Miebe, Kanzajetri, Shinimava, Chima, now so to Nesga, Piogesinga. Tuga Irama Mikimia Niga Chimago Kobi no se kera pipari. Chimaga Tugu Tuyegoni Twamalone Biki Oni Sakane Mabeni Apima Twebani Ami Dabe Mabiasi Lu Biogede Tuga Chimago Pian Biogeda Garo Tuma Tusitadwe Tu Lumuri Twe Sao Shapu Dawin Shide Dajang Tuni Nele Kulu Tepi Twayara Pide Lu Migin Pitu Gazala Kanga VOA ကို ပြောကြားခဲ့တာဖြစ်ကြောင်းပါရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ် မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8:00 ကနေ9:00အထိတစ်ချိန်နေ့လယ် 12:00 ကနေနေခင်း 1:00 အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း 6:00 ခွဲကနေ 9:00 အထိအစီအစဉ်ကိုလိုင်းဒို16 19နဲ့ 25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။ BOA မြန်မာပိုင်းကလိုင်းတို့မီတာ32 40 49တို့အပြင်လိုင်းတို့မီတာ50လိုင်းလမီတာ190တို့ကတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာနားဆင်ရမယ့်အထက်မှာတော့ကမ္ဘာသတင်းမီဒီယာတွေပေါ်ကမြန်မာနိုင်ငံအကြောင်းကောက်ထုတ်ချက်မနေ့ခင်အင်္ဂလိပ်စာသင်ခန်းစာတွေကိုနားဆင်ရမှာဖြစ်သလိုအပတ်စဉ်စီစဉ်နေတဲ့မှာဆိုရင်တော့
ကျွန်တော်တို့မြန်မာနိုင်ငံကြီးသားတွေရှင်အပင်းရဲ့အဲလုပ်ငန်းစဉ်တွေကိုကျွန်တော်တို့ကအကုန်လုံးကို
စီးပွားရေးကဏ္ဍမှာနားဆင်ရမှာဖြစ်ပါတယ်။ဒါအပြင်တူတာဆောင်တဲ့အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာပါ။အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေပေါ်ကမြန်မာနိုင်ငံအကြောင်းကောက်ထုတ်ချက်ကိုတင်ပြပေးပါမယ်။ပထမဆုံးတင်ပြပေးချင်တာကတော့ပါကစ္စတန်နိုင်ငံသားနှစ်ယောက်ကိုဗလီဖျားဝိပုကျောင်းမှာတရားဟောတဲ့အတွက်မြန်မာနိုင်ငံကဒဏ်ငွေချမှတ်လိုက်တယ်ဆိုတဲ့ခေါင်းစဉ်နဲ့အနာဒဂလူသတင်းအေဂျင်စီမှကြော်ရဲလင်းရေးသားထားတဲ့သတင်းဆောင်မှဖြစ်ပါတယ်။ပါကစ္စတန်နိုင်ငံသားတာအဖာနှစ်ယောက်ကိုရန်ကုန်မြို့တွင်းကဗလီဝိပုကျောင်းတွင်မှတရားဟောတဲ့အမှုနဲ့မြန်မာနိုင်ငံတရားရုံးတစ်ခုကအမေရိကန်ဒေါ်လာ85ဒေါ်လာခန့်နဲ့ညှိနှိုင်းတဲ့ကြံ့ငွေတသိန်းချမှတ်လိုက်တယ်ဆိုပြီးတော့ပါကစ္စတန်နိုင်ငံသားတာအဖာနှစ်ယောက်ကိုရန်ကုန်မြို့တွင်းကဗလီဝိပုကျောင်းတွင်မှတရားဟောတဲ့အမှုနဲ့မြန်မာနိုင်ငံတရားရုံးတစ်ခုကအမေရိကန်ဒေါ်လာ85ဒေါ်လာခန့်နဲ့ညှိနှိုင်းတဲ့ကြံ့ငွေတသိန်းဒဏ်ငွေချမှတ်လိုက်တယ်ဆိုပြီးတော့ရေးသားထားပါတယ်။နိုင်ငံတွင်းမှာပြီးခဲ့တဲ့လတလရဲအတွင်းဗလီကျောင်းတွေတော်တော်များများနဲ့ဘာသာရေးအဆောက်အဦတွေတိုက်ခိုက်ခံရမှုဖြစ်ပွားခဲ့ပြီးဘာသာရေးဆိုင်ရာပိတ်ပင်ချုပ်ချယ်မှုတွေဖြစ်ပွားနေချိန်မှာအခုလိုဖမ်းဆီးထိန်းသိမ်းမှုပေါ်ပေါက်လာတာဖြစ်ပြီးသူတို့ကိုတနင်္လာနေ့ညနေပိုင်းမှာပြည်နယ်နံပေးဖို့စီစဉ်နေတဲ့အကြောင်းရေးသားထားပါတယ်။သူတို့ဟာဗလီကျောင်းတွေကိုတွားရောက်ပြီးတော့တရားဟောခဲ့တယ်ဆိုတာထက်ဘာမှမပူပါဘူးလို့မြန်မာနိုင်ငံကတရားဝင်မွတ်စလင်အဖွဲ့အစည်းရဲ့တာဝန်ရှိသူတွေကပြောဆိုကြပြီးဒီဖမ်းဆီးမှုဟာဝိပုစုတောင်းပိုင်ခွင့်ကိုဖိနှိပ်ချုပ်ချယ်တာဖြစ်တယ်လို့ထောက်ပြထားပါတယ်။အသက်63နှစ်အရွယ်အာမက်ဇူဗီကာနဲ့သူ့ရဲ့တားဖြစ်သူအသက်29နှစ်အရွယ်အာမက်ဆိုင်ဖူလာတို့ဟူလူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်မှုနဲ့တာမွေတရားရုံးကပြစ်ဒဏ်ချမှတ်လိုက်တာပါ။တရားရုံးကဒဏ်ငွေကျပ်တသိန်းပေးဆောင်မှုနဲ့ဒဏ်ငွေမဆောင်နိုင်ရင်ထောင်ဒဏ်တစ်နှစ်ကြားခံရမယ်ဆိုပြီးတော့ပြစ်ဒဏ်ချမှတ်ခဲ့ပါတယ်။မြန်မာနိုင်ငံအစ္စလမ်ဘာသာရေးကောင်စီကဒဏ်ငွေကိုပေးဆောင်ခဲ့တယ်လို့ကောင်စီရဲ့အထူးတွေအတွင်းမှုကအနာဒိုလူသတင်းဌာနကိုပြောခဲ့ကြောင်းရေးသားထားပါတယ်။ရဲလုံခြုံရေးနဲ့သူတို့ကိုဟိုတယ်ကိုခေါ်ဆောင်သွားခဲ့ပြီးတဲ့နောက်နိုင်ငံကနေထွက်ခွာသွားဖို့အတွက်လေစိတ်ကိုပို့ဆောင်မှဖြစ်တယ်လို့ဦးတင်မောင်တန်းကတယ်လီဖုန်းနဲ့ဆက်ပြီးတော့ပြောပြခဲ့တယ်လို့ရေးသားထားပါတယ်။ဘာသာရေးဆရာကြီးဟာဗလီမာဘာသာရေးအကြောင်းနဲ့ညဉ့်ဉန်းရေးအကြောင်းဟောပြောခဲ့တဲ့အတွက်ဒဏ်ငွေဆောင်ခံပြီးတော့တန်းပီကနေနှင်ထုတ်ခံရတယ်။သူတို့အထင်းကတယောက်ဟာဘာသာရေးဆရာကြီးဖြစ်ပြီးရန်ကုန်ကဗလီတွေကိုတွားရောက်လေပတ်ခဲ့တာကလွဲလို့ဘာမှအမှားကျူးလွန်ခဲ့တာမရှိဘူးလို့ဦးတင်မောင်တန်းကအနာဂတိုလူကိုပြောပြခဲ့တဲ့အကြောင်းရေးသားထားပါတယ်။အဖြစ်အဆုံကိုအနာဂတိုလူသတင်းအေဂျင်စီအင်တာနက်စာမျက်နှာမှာဖတ်ရှုနိုင်ပါတယ်။ဆက်လက်ပြီးတင်ပြမှာကတော့ဖိလစ်ပိုင်နိုင်ငံအခြေစိုက်မင်ဒန်နျူးစ်ရဲ့အတွင်းမြင်ကဏ္ဍမှာဂျယ်ရီ E. ပက်တူရန်ရေးသားထားတဲ့မြန်မာ and the Philippines change is coming မေးခွန်းလက္ခဏာနဲ့မြန်မာနဲ့ဖိလစ်ပိုင်နိုင်ငံတွေမှာအပြောင်းလဲတွေဖြစ်နေပြီလားဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။ဆောင်မရှင်ဟာ2015ခုနှစ်အလယ်ပိုင်းတုန်းကမြန်မာနိုင်ငံနဲ့ဖိလစ်ပိုင်နိုင်ငံတို့ရဲ့တူညီချက်နဲ့ကွဲပြားခြားနားချက်ဆိုပြီးတော့ရေးသားခဲ့ပူပါတယ်။နှစ်နိုင်ငံစလုံးအတီးတီးရွေးကောက်ပွဲတွေကျင်းပဖို့ပြင်ဆင်နေကြတဲ့အချိန်ကာလဖြစ်ပါတယ်။အခုဆိုရင်နှစ်နိုင်ငံစလုံးမှာအစိုးရအသစ်တွေနဲ့ဖြစ်နေပါပြီ။မြန်မာနိုင်ငံမှာတော့45နှစ်ကျော်ကာလနောက်ပိုင်းပထမအဦးဆုံးစစ်တပ်မှပါတဲ့အရသာ NLD အစိုးရအသစ်ဖွဲ့စည်းခဲ့ပြီးဖိလစ်ပိုင်နိုင်ငံမှာဆိုရင်လည်းနိုင်ငံစတင်တည်ထောင်ချိန်လွန်ခဲ့တဲ့နှစ်ပေါင်း100ကျော်လောက်ကလေးကပထမအဦးဆုံးဖြစ်တမ်းပီမှာတရားစတာပေါ်ချွေသွားပြီမဲ့အလေးထားမခံခဲ့ရတဲ့မင်တန်နောင်းကျွန်းသားရော်ဒရီကိုဒူတာတဲတမရအဖြစ်နဲ့ဥဆောင်ခဲ့တဲ့အစိုးရဖွဲ့နိုင်ခဲ့ပါတယ်ဖိလစ်ပိုင်နိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့ဖက်ဒရယ်အတွေ့အကြုံကိုတည်ယူနိုင်တယ်လို့မြန်မာနိုင်ငံအနေနဲ့လည်းဖိလစ်ပိုင်ရဲ့အုပ်ချုပ်ရေးဖွဲ့စည်းမှုကိုလေ့လာဖို့လိုတယ်လို့ထောက်ပြထားပါတယ်မြန်မာနိုင်ငံရဲ့အုပ်ချုပ်ရေးရန်နေရမှာအားနည်းပြီးတော့ခြားစားမှုတွေနေရာအနှံ့မှာရှိနေတယ်လို့ဖိလစ်ပိုင်ရဲ့အုပ်ချုပ်ရေးစနစ်မှာလည်းနိုင်ငံရေးအာဏာကြီးသူတွေခြားစားမှုတွေနဲ့ထိရောက်မှုအားနည်းနေတာတွေနေရာအနှံ့မှာရှိနေတယ်စသဖြင့်ရေးသားထားပါတယ်အပြည့်စုံကို Minden News မှာဖတ်ရှုနိုင်ပါတယ်
မနက်ကမှစိုက်ပျိုးနိုင်တဲ့မြေကတိမ်းနေချပြီးအာဏာပိုင်တွေနဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေကနှစ်ပေါင်းများစွာရယူထားပါတယ်။ဒီလိုယူထားတာဟာနိုင်ငံအတွက်အကျိုးမြတ်ဖြစ်စေပါသလား။ဒေသခံတွေအတွက်ရောအလို့အကန့်တွေဖန်တီးပေးနိုင်ပါသလား။ဘယ်လိုကောင်းကျိုးတွေရှိလို့ဘယ်လိုဆိုးကျိုးတွေများဖြစ်နေပါသလဲ။ဒီကြောင့်အခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လည်လံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါ။ဆွေးနွေးခြင်းတဲ့အကြောင်းအရာကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1239328555လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။ဒါရိုက်လိုက်အစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေဒီနေ့ည9:00နာရီမတိုင်ခင် VOA ကိုအချိန်မီဆက်တွေ့ကြဖို့ထပ်မံတိုက်တွန်းအပ်ပါတယ်။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနေပါပြီ။ American Indian 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလာတန်ကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ
်။ဒီနေ့မြန်မာတင်ပြမယ့် idiom အသုံးကတော့
daylight robbery
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက daylight daylight ကနေ့ခင်းကြောင်တောင်းROBBERY robbery ကခိုးတာဓမြတိုက်တာလို့အဓိပ္ပာယ်ရပြီး Scribe လုံးရဲ့လွန်ကောက်အဓိပ္ပာယ်ကတော့နေကင်းကြောင်တောင်ခိုးတာနေကင်းကြောင်တောင်ဓမြတိုက်တာပေါ့ရှင်ဒီအသုံးဟာကျမတို့မြန်မာမှာလေအလားတူရှိတာသောတာရှင်များအသိပါနေကင်းကြောင်တောင်ဓမြတိုက်တယ်ဆိုရင်ဘန်စကအဓိပ္ပာယ်ကတည်တည်ကြီးနဲ့မတန်မဆဈေးကိုပိုချတာကိုဆိုလိုတာဖြစ်ပါတယ်ဒီတော့နေပါတယ်လို့ George Crew ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် $10 for a bottle of orange juice that's daylight robbery
လီမိုရီတပလင်း10ဒေါ်လာပေးရမယ်ဒါနေကင်းကြောင်တောင်ပြောင်းတမြတိုက်တာဈေးမတန်တဆတောင်းတာပဲလို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် $10 for a bottle of orange juice that's daylight robbery
ဈေးကိုမတန်တဆတောင်းနေဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
daylight robbery
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom အသုံး English စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့အပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ဆက်ပေးပါမယ်မြန်မာခီးတွားလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးအတွက်ပြည်ပြင်လှုပ်ဆောင်စရာတွေအများကြီးရှိနေပေမဲ့လည်းအုတ်ချုံရေးပိုင်းမှာကျိုးနီစနစ်ရှိနေစေဖြစ်တဲ့အတွက်တိုးတက်မှုနှေးကွေးနေတယ်လို့မြန်မာနိုင်ငံခီးတွားလုပ်ငန်းရှင်အတင်းကအထွေထွေတွင်းရင်မှုဒေါ်သရိုးသူစာအောင်ကပြောပါတယ်ခီးတွားလုပ်ငန်းပြည်ပြင်ပြောင်းလဲမှုလှုပ်ဆောင်ဖို့အတွက်လူအချက်တွေကိုမကြခင်မှာပဲအစိုးရတာဝန်ရှိသူတွေကိုအကြံပေးတင်ပြသွားမယ်ဖြစ်တယ်လို့လည်းပြောပါတယ်မြန်မာခီးတွားလုပ်ငန်းအတွက်လူအချက်တွေလုပ်ငန်းရှင်တွေဘက်ကလက်ရှိလှုပ်ဆောင်နေတာတွေကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကုဇော်ဝင်းလှန်ကတင်ပြထားတာပါနားဆင်ကြပါခင်ဗျာ
မာဘီမာအခုဟိုပွင့်လင်းလာပြီးအစိုးရပြောင်းပြီဆိုတော့အရင်အစိုးရလက်ထက်တုန်းကတော့ဟိုတန်ဒီတန်နေနဲ့နည်းနည်းဟိုခီးသွွားတွေလာဖို့အဟန္တရှိတယ်ပါညာဆိုပြောကြတယ်အခုနောက်ပိုင်းတော့ဒီမြန်မာနိုင်ငံကိုလာကြတဲ့ခီးသွွားတွေနိုင်ငံသားခီးသွွားတွေရဲ့အခြေအနေကဘယ်လိုရှိပါသလဲအမဟိုအရင်ကနဲ့စာရင်လေ
ကျမလေခီးသွွားတော့အရင်အတွက်တော့အထက်ချာရင်ကျမလုံထုံးလုံးမိပိုင်းကိုပြောပြရစီဒီလုံထုံးလုံးမိပိုင်းမှာကျမတာဝန်ရှင်နေတဲ့အခါကျတော့ဒီဘက်ကရရှိနေစေရှိနေစေရှိနေစေမှာမှဟိုပိုးအောင်ဆိုးလာရဲ့လို့ကျမတို့ကတော့ဟိုပြောချင်ပါတယ်နော်ပြောချင်ပါတယ်ဆိုတော့ခေါင်းဆောင်ပိုင်းနေမှာကပင်လုံညီလာခံအတွက်ကိုတကယ်လို့ရေးကြည့်နေတဲ့ကျမခေါင်းဆောင်ပိုင်းနေမှာပင်လုံညီလာခံပုံမှာပဲအားထည့်ထားတယ်ပေါ့နော်ကျမတို့ရင်းနေရလေခေါင်းဆောင်ကကုညီရဲ့အတွက်ကျမတို့ကနေပြီးတော့ဟိုဒီအပိုင်းတွေကိုကျမတို့ကအကြည့်တွေထုတ်ပေါ်တဲ့သဘောတော့မရှိသေးဘူးပေါ့နော်။ပြည်လုံးညာခံကြီးတော့ပြီးသွားပြီဆိုရင်တော့ကျမတို့ဟာရည်ကြီးကဏ္ဍတွေမှာတော်တော်အားနေနေဆိုတဲ့အကြောင်းလုံးလုံးလူပိုင်းမှာလိုအပ်ချက်တွေကတိတ်ကြီးများနေတဲ့အကြောင်းပြီးတော့ဝင်ဤဌာနပိုင်းနေဆိုင်မှာမှလုံးလုံးလူတွေမှာဟိုကုညီနေတာတဲ့ပုံစံမျိုးလားနော်။ဟိုနေပေါ့အာနာရှင်ဆန်တဲ့ပုံစံမျိုးလားဆိုတဲ့အဲ့ဒီပုံစံမျိုးတွေကိုကျမတို့ထောက်ပြဖို့ရှိပါတယ်။ဒါပေမဲ့ကျမတို့ရရှိအချိန်ဒီမှာတော့ပင်လုံးညာကအရေးကြီးဆုံးလို့သတ်မှတ်တဲ့အတွက်ကြောင့်ကျမတို့ကပြောချဖို့တော့မရှိသေးဘူးရှင
်ဟုတ်ကဲ့ဆိုလိုချင်တာကတော့ဟိုအခုကြည့်မယ်ဆိုလို့ရှိရင်တော့ဟုတ်ပြီ ဟိုပါတော့အခုအရင်ကရှိတဲ့ဟိုပါကျိုးနေတွေပဲဆိုကြပါစို့ဒီလှုပ်ထုံးလုံနေတွေများနေတဲ့ကိစ္စအစင်းစင်းသွားနေရတဲ့ကိစ္စဟိုပါပေါ့ဟိုတခုခုဟိုလက်မှတ်ရဖို့အရေးကိုသိတယ်မလားအရင်တော့ကပုံစံအတိုင်းဖြစ်နေတော့အစိုးရပြောင်းသွားပြီမဲ့လဲဒီအုပ်ချုပ်ရေးဘိုင်းဆိုင်ရာဘိုင်းမှာအက်ဒမင်ဘိုင်းမှာကအရင်လူတွေပဲရှိနေသေးတဲ့အတွက်ခောက်ရိုးကျိုးနေတယ်ဆိုတဲ့ပုံစံများလားခင်ဗျအဲ့လိုဖြစ်နေလား
ကျမတို့ဒီတိုင်းပဲပြောရမှာပါရှင်ဒီတိုင်းပဲပြောရမှာဒီတိုင်းပုံစံပါပဲဒီတိုင်းပုံစံပါတို့ပြင်မယ်လဲကျမတို့ကကျမတို့ရဲ့ခီးသွားလုပ်ငန်းသဘောတဘာကနိုင်ငံရေးတည်ငြိမ်မှုနဲ့အဓိကဆက်သွယ်နေပါတယ်ဒါတည်းရဲ့အချိုးချတဲ့သဘောဟိုခီးသွားလုပ်ငန်းနိုင်ငံရေးတည်ငြိမ်မှုနဲ့တည်းရဲ့အချိုးချတဲ့အတွက်ကြောင့်ကျမတို့တွေကနိုင်ငံရေးတည်ငြိမ်မှုကိုဦးစားပေးပါတယ်နိုင်ငံရေးတည်ငြိမ်တာရင်းခီးသွားလုပ်ငန်းတွေအဆင်ပြေတယ်အဲ့လိုမျိုးသဘောတရားတွေကျမတို့ကတည်တည်တဲ့အတွက်ကြောင့်ကျမတို့ကကိစ္စတိုင်းကိစ္စတိုင်းကိုဟိုမပြောသင့်ဘူးလို့ထင်တဲ့အချိန်မှာမပြောတာကောင်းပါတယ်ပြောသင့်တယ်လို့ထင်တဲ့အချိန်မှာပြောတာကောင်းတယ်ကျမကတော့ယူဆပါတယ်ဒီတကြောင်ဟိုကျမတို့မပြောပါဘူးအထူးသဖြင့်ပြည်လုံးညီလာခံဟိုအဆင်ပြေဖို့ပဲကျမတို့ကဒီကပဲကျမတို့တောင်းခဲ့မှရှိပါတယ်
အဓိကကကျွန်တော်တို့ပြောကြမယ်ဆိုရင်အခုကျွန်တော်တို့ဒီမြန်မာနိုင်ငံခီးသွားလုပ်ငန်းမှာပြင်းထန်တဲ့အချက်တွေပေါ့နော်။ဦးစားပေးလို့ရမယ့်အဆင့်တွေဟိုပေါ့အချက်တွေကဘာတွေများဖြစ်မလဲအမ
။ကျွန်တော်တို့အသေးအနေနဲ့ကလေဦးစားပေးလို့ရမယ့်အချက်တွေကိုဟိုခီးသွားရာသီမတိုင်ခင်မှာဖက်တိုက်လုပ်နေပါတယ်။ပထမဆုံးလုပ်တာကတော့ sticker campaign ပေါ့နော်။ sticker campaign ကတကယ်ဆိုရလက်ထပ်ပါလေကျွန်တော်တို့လုပ်ခဲ့ပါတယ်။တပြည်လုံးအတိုင်းတန်လေကျွန်တော်တို့ကဒီဟိုတုံးစီပေါ့ဒီတော့ဒီဓာတ်တွေမှာတုံးစီအဲကွန်မတီမထရီယာကိုဆက်လေးတောက်ရတယ်ဒီလိုမျိုးကတ္တာတွေတော့ကျမတို့စတီကာကမင်းကိုတပြည်လုံးနဲ့ကျမတို့လုပ်ခဲ့ပါတယ်လုပ်ခဲ့ပြီးတော့ကျမတို့အခုဒီလအတွင်းမှာကျမတို့ဒီအာကမ်ပိန်းဆိုပြီးလုပ်ပါတယ်အဲဒီအာကမ်ပိန်းရဲ့အဓိပ္ပာယ်လေးကတော့ review reform reinforce ဆိုတဲ့ဒီအာကမ်ပိန်းပါကျမတို့မြန်မာနိုင်ငံခီးသွားလုပ်ငန်းရှင်များအပင်းရဲ့အဲလုပ်ငန်းစဉ်တွေကိုကျမတို့ကအကောင်လုံးကို review ပြန်လုပ်ပြီးတော့ reform process နဲ့ reinforce process တွေကျမတို့ဒီအစ်စင်နဲ့တက်မှတ်ပြီးတော့ campaign လုပ်ပါတယ်လက်ရှိချိန်မှာ campaign ကာလပါဒီ campaign ကာလအတွင်းမှာကျမတို့ကမြန်မာနိုင်ငံအနှံ့မှာ CSR process တွေကျမတို့အားလုံးခေါင်းဆိုင်လုပ်ပါတယ်ရန်ကုန်တိုင်းမှာကျတော့ကျမတို့ရန်ကုန်တိုင်းမှာ code of conduct ဆိုတဲ့ကဏ္ဍကိုကျမတို့ထုတ်ပေါ်ပြီးတော့အဲ့ဒီကဏ္ဍမှာ workshop လုပ်ပါတယ်အဲ့ workshop ကနေပြီးတော့ကျမတို့ဟိုခီးသွားလုပ်ငန်းမှာလုပ်ကိုင်နေတဲ့အတင်းသားတွေအလန်းတွေအကောင်လုံးပေါင်းပြီးတော့ကျမတို့ရှင်းလင်းပွဲတွေပြုလုပ်တယ် question and answer တွေကျမတို့ပြုလုပ်တယ်အဲ့ဒီလိုပြီးတော့အခုမန္တလေးတိုင်းမှာမနေ့ကလည်းပြီးသွားပါတယ်မနေ့ကဒီခီးသွားလုပ်ငန်းကမူကြီး300ကျော်တက်မြောက်ပြီးတော့ကျွန်တော်ဒီ workshop လေးပြီးသွားပါတယ်ဒီနေ့ workshop ကတော့ကျွန်တော်လုပ်တာကတော့ကွန်ဒရီဘူးတွေကိုခီးသွားလုပ်ငန်းမှာဆက်ဆက်နေတဲ့ကားဆရာတွေကားအသင်းတွေသူတို့တွေကိုဝင်ကားတဲ့လုပ်ငန်းစဉ်နဲ့ပြီးတော့ education process ပေါ့နော်ကျွန်တော်တို့လုပ်ငန်းစဉ်တွေဟိုကွန်ဒရီဘူးဝင်ရတဲ့အကြောင်းလုပ်ငန်းစဉ်တွေနောက်ပညာရှင်တွေရဲ့ပြောကြတယ်ဟောပြောချက်ဒီဒါလေးပြီးတော့ question and answer တွေဒီမျိုးကြီးကျွန်တော်လုပ်ကြတဲ့သဘောပါဒါကတော့ second time workshop ပေါ့ကျွန်တော်တို့ပြောရမယ်ဆိုမန်နေဂျာကြီးကလည်းရှင်ညာတဲ့ပထမအဦးဆုံး democratic way ကိုပေါ်ဆောင်တဲ့အတွက်ကျွန်မကဒီကျွန်မရဲ့လုပ်ငန်းစဉ်လေးကို highlight ပြချင်ပါတယ်ကျွန်တော်တို့ဟိုကိုယ်ယူပါနဲ့ highlight ပြချင်ပါတယ်ဒါကြောင့်လို့ဆိုတော့ကျွန်တော်တို့အသေးနဲ့မှာကိုကျွန်တော်တို့ကလောက်ဆောင်ချက်တွေကဒီမိုကရက်တစ်ဝင်းနေပဲတွားပါတယ်အများဆန္ဒနဲ့တွားပါတယ
်တခြားအရေးကြီးတဲ့အချက်တွေရောဘာတွေများရှိဦးမလဲခင်ဗျ
ပထမအဦးဆုံးလိုအပ်နေတဲ့ highlight ပြချင်တာတွေက destination maintenance ပါဒီ destination maintenance ကတကယ်ကိုအရေးကြီးနေတဲ့ကဏ္ဍပါ maintenance ဘိုင်းမှာတော်တော်လေးကိုအားနည်းနေအောင်တွေးရပါတယ်ကျွန်တော် workshop မတိုင်ခင်လေးမှာအင်းဝါကိုကျွန်တော်တတ်ကြည့်ပါတယ်ပြီးတော့ဥပိန်တကားကိုလည်းတတ်ကြည့်ပါတယ်အဲ့တော့လိုအပ်ချက်တွေမှာ maintenance တွေပဲပတ်သက်ပြီးလိုအပ်ချက်တွေကအများကြီးပေါ့ဒါတွေကိုကျွန်တော်တို့ကဟို point out လုပ်မယ်ဆိုတော့ focus လုပ်ခြင်းတဘောပါသဘောတရားချင်းတော့မတူပါဘူး point out လုပ်ခြင်းပြီးတော့အဖြစ်တင်နေရမှာမဟုတ်ပါဘူးဆိုရဲကကြတော့တော်တော်လေးမှအားနေနေပါတယ်အားနေနေတဲ့အတွက်ကြောင့်ကျမ Facebook ကနေပြီးတော့ highlight ပြထားတယ်တိုးတော်များလည်း Facebook ကတရားဝင် media မဟုတ်တဲ့အတွက်ကြောင့်ကျမက report တင်ပါပါကျမ report ကိုအတင်းသားတွေကိုလည်းဒီနေ့ရုံးလည်းပြပါဖြစ်တယ်လို့ကျမဝန်ကြီးဌာနသက်ဆိုင်ဝန်ကြီးဌာနနဲ့အခြားအသင်းတွေလည်းကျမကဒီစာကိုပေးဖို့မှာဖြစ်ပါတယ်ဒီအစီရင်ခံစာကိုပေးဖို့မှာဖြစ်ပါတယ်အဲ့ဒီခါမှာကျမတို့အနေနဲ့အဖြစ်တဲ့နဲ့တိစားလို့ကျမတို့ highlight ပြရတာဖြစ်ပြီးတော့ဗန်နဲ့ကဏ္ဍကြတော့ကျမတို့ဒီချက်ပို့ပြီးတော့လည်းကျမတို့မလုံနိုင်သေးတဲ့ကဏ္ဍဖြစ်ပါတယ် ဆိုလို့ရင်းတဲ့သဘောကကျွန်တော်က policy maker တွေမဟုတ်ပါဘူးကျွန်တော်က NGO တွေပါ NGO တွေအနေနဲ့ကကျွန်တော်ဖြစ်တင်တာကိုကျွန်တော်တို့ highlight ပြပါလိမ့်မယ်အဲပြီးရင် highlight တဲ့နေခန္ဓာကိုကျွန်တော်တို့ဟိုပူပေါင်းဆောင်ရပြီးတော့လုဆောင်တဲ့နေခန္ဓာဆိုရင်ကျွန်တော်တို့ကပူပေါင်းပါပါပြောရမယ်ဆိုရင်မိသူနဲ့မဆိုပူပေါင်းကိုကျွန်တော်တို့တို့ကအဆင်သင့်ပါပဲ all inclusive ခန္ဓာကိုကျွန်တော်တို့ယုံကြည်တယ်ဘာဖြစ်လို့ယုံကြည်လဲဆိုတော့ခီးသွားရဲ့ခန္ဓာသည် all inclusive ဖြစ်မှသာအောင်မြင်မယ်ဆိုတာကိုယုံကြည်ရတဲ့အတွက်ကြောင့်မိသူနဲ့ဆိုပူပေါင်းဆောင်ရပြီးတော့အလုပ်လုပ်ချင်ပါတယ်ထို့သောညာလည်းပူပေါင်းဆောင်ရတယ်ဆိုတဲ့နေရာမှာပူပေါင်းဆောင်ရတဲ့ဆန္ဒရှိသူတွေနဲ့ဒါကျွန်တော်တို့ပူပေါင်းလို့ရတဲ့သဘောတရားတော့ရှိပါတယ်
ကိုယ်စော်ဝင်းလိုက်စီစဉ်တက်ဆက်တဲ့အပတ်စဉ်စီဝါရေးကဏ္ဍကိုကြားခဲ့ကြတာဖြစ်ပါတယ်။အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူတာဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်အောင်ပါ။ဒီကနေ့ခေတ်မှာတွေ့မြင်နေရတဲ့ရုပ်ရှင်တွေကအထူးပြုလုပ်ချက်ဖန်တီးမှုအမှုပညာရပ်ကိုစိတ်ဝင်စားသူတွေအတွက်တော့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဟောလိဝုဒ်မှာရှိတဲ့သင်တန်းကျောင်းကစီးကျူနေမှာပါ။ဒီသင်တန်းနည်းပညာအကြောင်းနဲ့အခြေခံပညာအဆင့်ကျောင်းသားတွေရဲ့ရုပ်ရှင်ပြန်ပွဲအကြောင်းအခုတစ်ပတ်တူတာဆုံလင်အမေရိကန်တခွင်အစီအစဉ်မှာကိုအောင်ကနားလောင်နေတူတင်ဆက်ထားတာကိုနားဆင်ပါခင်ဗျာ
ရုပ်ရှင် animation graphic design ပညာရပ်တွေအကြောင်းစီးပူးခြင်းเนาะအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဟောလိဝုဒ်ကသင်တန်းကျောင်းတွေကအကောင်းဆုံးထဲမှာပါဝင်ပါတယ်လုပ်ငန်းငွေနှုန်းကအတွေ့အကြုံရှိသူတွေကလည်းအနီးကပ်လာရောက်တင်ကြားပို့ချပေးတာကိုတင်ယူခွင့်ရရှိနိုင်တာရောဒီကနေ့တစ်ဆင့်အဆက်အသွယ်ကောင်းကောင်းနဲ့လုပ်ငန်းငွေတွေကိုဝင်ရောက်နိုင်ဖို့အခွင့်အလမ်းလေးပိုရနိုင်တာကြောင့်မှနန်းလောင်ရေ
ဟုတ်တယ်နော်ကိုအောင်ရေခုခေတ်မှာက animation ဆိုတာကလည်းရုပ်ရှင်တွေအတော်များများမှပါတာဆိုတော့နောက်ပြီးကွန်ပျူတာနည်းပညာကိုလည်းစိတ်ဝင်စားပြီးတော့အနုပညာကိုလည်းအာသင်သူတွေအတွက်ကတော့ animation ကွန်ပျူတာအထူးပြုလုပ်ချက်ဘာသာရနဲ့တော့အတော်ပဲဖြစ်နေမှာပေါ့
သိဟုတ်တာပေါ့ဗျာရုပ်ရှင်လို့ဆိုလိုက်တာနဲ့ရိုက်ကူးတာနောက်တီးဖြတ်တာတွေအပြင် animation သင်ဖို့ Hollywood က No More Animation သင်တန်းကျောင်းကို Alex Alvarez က1999ခုနှစ်မှာစတင်ဖွင့်လှစ်ခဲ့ပါတယ်ဗျာအထူးသဖြင့်ဒီရုပ်ရှင်ဇာတ်လမ်းတွေမှာပါဝင်တဲ့အထူးပြုလုပ်ဖန်တီးမှု Visual Effect Animation သင်တန်းကျောင်းကိုစတင်ဖွင့်လှစ်တုန်းကဆိုရင်ကျောင်းသား50လောက်သာရှိပေမဲ့အခုတော့450လောက်အထိတောင်ရှိနေပြီဆိုပဲဗျာ
တနနာဦးရေတိုးလာပေမဲ့တိတ်အများကြီးတော့မဟုတ်သေးဘူးနော်ကွာ
။ဩော်ဒါကတော့နန်းလောင်ရေနီးပညာနဲ့အနုပညာကိုခုံခုံမမင်နဲ့ယူသွမှသာလေ့လာလို့အဆင်ပြေနိုင်မဲ့ဘာသာရမျိုးဘူးဗျ။ဒီကျွန်တော်တို့ media production ကျောင်းတွေတက်တော့ဆိုရင်လည်းတချို့ဒီနီးပညာနဲ့ဆိုင်တဲ့အတန်းတွေမှာဆိုရင်ကျောင်းတစ်ကျောင်းလုံးတစ်နှစ်ကို၄လစာသင်ချိန်၃ချိန်ရှိတာတော့မှတချို့ဘာသာရတွေဆိုရင်တစ်နှစ်ပတ်လုံးသင်ကြားတာမျိုးမဟုတ်ဘဲတစ်နှစ်ကို၄လတစ်ချိန်လောက်ပဲသင်ကြားပေးပါတယ်။ဟိုတခြားဘာသာရက်တွေနဲ့ဆိုင်တော့ဒီသင်ကြားသူကျောင်းသားကျောင်းသူဥယျာဉ်နေတာပေါ့ဗျာ
။တာနက်နိုမွန်ကျောင်းအကြောင်းဆက်ပါအောင်ကိုအောင်
။အော်ဟုတ်ကဲ့ဒီကျောင်းမှာကနောက်ဆုံးပေါ်နီးပညာတွေအသုံးပြုတဲ့ကွန်ပျူတာခန်း9ခန်းပုံဆွဲခန်း4ခန်းပုံတူပြုလုပ်ခန်းတွေနောက်ဒီစာသင်ခန်းတွေလည်းရှိပါတယ်။ဒီစာသင်ခန်းတွေကိုကျွန်တော်တို့တွေသိပ်ပံရုပ်ရှင်တွေထဲမှာမြင်ဘူးနေကြအတိုင်းခန်းကဏ္ဍကိုပြင်ဆင်ထားတာပါ။ပြီးတော့ဒီကျောင်းမှာကျောင်းလာတက်သူ50ရာခိုင်နှုန်းဟာ visual effect သင်ကြားပြီးတော့ဟိုကျန်တဲ့50ရာခိုင်နှုန်းကတော့Video game လို့ဖို့သင်ကြားတယ်လို့ Alex Alvarez ကပြောပါတယ
် The purpose of Noman is to allow aspiring artists to get jobs in the entertainment industry. And so
ဒီပြောပြီးလုပ်ငန်းခွင်ထဲမှာအလုပ်လုပ်ချင်ကြတဲ့သူတွေအတွက် Noman ကိုဖွင့်ထားတာပါရုပ်ရှင်အထူးပြုလုပ်ချက်တွေ Video game တွေဖန်တီးခြင်းသူတွေအနေနဲ့ဒီမှာနှစ်နှစ်သုံးနှစ်လောက်လာတက်ပြီးရင်အလုပ်ဆက်လုပ်လို့ရပါပြီပကြီးပပုပုံဆွဲဓာတ်ပုံ graphic design ကိုစိတ်ဝင်စားသူတွေအနေနဲ့ဒီအကြောင်းကနေတစ်ဆင့်လုပ်ငန်းခွင်ထဲကိုသွားနိုင်တဲ့အကြောင်းသူကရှင်းပြသွားတာပါ
Destroy. You knew this would happen?
Everything changed.
You fight to defend.
We're going up against gunships.
ကြာပြန်ရုပ်ရှင်ရိုက်ကူးရမှာအသုံးပြုတဲ့နာမည်ကြီး Avatar ရုပ်ရှင်ကားဆိုရင်1.5ဘီလီယံအထိဝင်ငွေရခဲ့ပြီးတော့ World Warcraft Video Game ဟာဆိုရင်လဲ10ဘီလီယံလောက်အထိဝင်ခဲ့တာကြောင့်ဒီရုပ်ရှင်ရဲ့ Video Game လုပ်ငန်းမှာဝင်ရောက်လုပ်ကိုင်ဖို့စိတ်ဝင်စားသူတွေလည်းတိုးလာပါတယ်Hollywood ရုပ်ရှင်လုပ်ငန်းတွေမှာလုပ်ကိုင်ခဲ့ဘူးသူအတွေ့အကြုံများသူတွေကိုယ်တိုင်သင်ကြားပို့ချပေးတာကြောင့်ကျင်းနနေသူចောင်းသားသူကတော့ Brett Shields ပါ
The nowhere else in the country will you find such a gathering of professionals both educators and
အခုလိုလုပ်ငန်းကျွမ်းကျင်သူတွေကိုယ်တိုင်သင်ပေးနေတဲ့ចောင်းမျိုးဒီတနိုင်ငံလုံးဘာမှမရှိပါဘူး Video games တွေဘယ်လိုလုပ်လဲပုံတွေဘယ်လိုဆွဲလဲ Animation တွေဘယ်လိုဆွဲလဲဆိုတာတွေအားလုံးကိုသင်ကြားရင်းသင်ယူရင်းပြုလုပ်ရင်းနဲ့ဆရာတွေရောတပည့်တွေပါအားလုံးအတူတူလေ့လာသွားပါတယ်ဒါလို့အတူတကွပူးပေါင်းလှုပ်ဆောင်သွားတာဟာတကယ်ကိုကောင်းပါတယ်လို့ Shees ကပြောသွားတာပါ
နောက်ပြီးတော့နော်မွန်ကျောင်းမှာအထက်တန်းအဆင့်ကျောင်းသူကျောင်းသားတွေအတွက်တရားအထူးပြုသင်ကြားပေးသလိုပဲတခြားဘာသာရပ်ပေါင်း100ကျော်ကိုသင်ကြားပို့ချပေးနေပါတယ်။စစ်ကူအကြံဉာဏ်တွေကိုလက်တွေ့သင်ကြားပြသပေးမှုနဲ့ပေါင်းစပ်ပေးသလိုပဲလုပ်ငန်းနဲ့ပတ်သက်လို့တမိုင်းကျောင်းကနေနောက်ဆုံးပေါ်နည်းပညာတွေကိုကွန်ပျူတာခန်းမှာသင်ကြားပေးပါတယ်။ deadline.com ရဲ့အကြီးရန်အက်ဒီတာ Dominic Patterns ကအခုရိုက်နေတဲ့ရုပ်ရှင်တွေမှာအထူးပြုလုပ်ချက်အတော်များများပါတယ်လို့ဆိုပါတယ်
The big blockbusters, the superhero films, the sci-fi films, the films that put the lights on in Hollywood.
ကနေမကြီးရရှင်ကားတွေ၊သူရဲကောင်းဇလန်းတွေ၊သိပ္ပံရုပ်ရှင်တွေမှာအထူးပြုလုပ်ချက်အများကြီးပါပါတယ်။ဒီကမ္ဘာတစ်လွှားကနိုင်ငံပေါင်း20ကျော်မှာ visual effect အထူးပြုလုပ်ချက်တွေကိုဖန်တီးသူ2000လောက်ရှိနေပြီးတော့ဒီကျွန်တော်တို့တွေ့မြင်နေရတဲ့အရာတွေနောက်ဒီကနေ့ခေတ် Hollywood ဘာတွေဖြစ်နေလဲဆိုတာတွေကိုသူတို့ကဖန်တီးနေတာပါလို့ pattern ကပြောသွားတာပါ။ဒီကွန်ပျူတာအထူးပြုလုပ်ချက်ဖန်တီးမှုဟာအခုအခါမှာကမ္ဘာလုံးဆိုင်ရာလုပ်ငန်းတစ်ခုဖြစ်လာနေပါပြီ။ဒီလုပ်ငန်းမှာဝင်ရောက်လွတ်ကင်ဖို့လူငယ်များပြားလည်းစိတ်အားထက်သန်နေကြတာပါ။သူတို့တွေကရုပ်ရှင်ဒါမှမဟုတ်ဗီဒီယိုဂိမ်းတစ်ခုအောင်မြင်ဖို့အတွက်နောက်ွယ်ကဖန်တီးကြိုးပမ်းနေကြသူတွေလို့ပြောရင်လည်းမမှားပါဘူးဗျာ
။ဟုတ်ပါရဲ့နော်။ရုပ်ရှင်ကားတကားအောင်မြင်ပြီဆိုရင်အများအဖြစ်အားလုံးကမင်းသားမင်းသမီးတော်ချောင်းဒါရိုက်တာတွေတော်ချောင်းတွေကပြောကြတာ။နောက်ွယ်ကအခုလိုအမှုပညာဖန်တီးသူတွေအကြောင်းတော့လူတွေကသိတဲ့တိမထားမိကြဘူးနော်။
ဟုတ်ပါတယ်နန်းလောင်ကြီးဒါပေမဲ့လည်းဒီကိုယုံကြည်ရာအလုပ်ကိုလုပ်နေကြတာမို့သူတို့ကတော့သိအာယုံထားမှာမဟုတ်ပါဘူးဗျာဒီအမေရိကန်ပြည်ထောင်စုမှာကအများအဖြစ်တော့ဒီမိဘတွေကပဲဖြစ်ဖြစ်ចောင်းသားတွေကိုယ်တိုင်ကပဲဖြစ်ဖြစ်ဒီမြင့်တက်ရာဝါသနာပါရာပညာရက်ကိုသာဟိုအာယုံထားပြီးတော့လိုက်စားကြပါတယ်ဆရာဝန်အင်ဂျင်နီယာဖြစ်မှဆိုတာမျိုးမဟုတ်ဘဲနဲ့ကိုအားတန်ရာကိုလေ့လာတော့လဲမြန်မြန်ခီးရောက်ပြီးတော့ပို့ပြီးတော့လဲအောင်မြင်မဲ့အခွင့်အရေးရနိုင်တာပေါ့ဗျာ
ဟုတ်တယ်နော်ကိုအောင်အောင်ဒါကြောင့်အမေရိကကចောင်းနေမှာအခြေခံအဆင့်ကျောင်းတွေကစပြီးတော့ကလေးတွေကိုသူတို့ရဲ့မွေးရပါအရေးအချင်းတွေဖော်ထုတ်နိုင်အောင်လို့ဂီတပကြီးရုပ်ရှင်အာကစားဆက်မှုလက်မှုစတာတွေကိုသင်ကြားထိတွေ့စေတာကို
ဟုတ်ပါတယ်ဗျာကျွန်တော်တို့ဒီမေရီလန်းပြည်နယ်ကအခြေခံပညာကျောင်းသားတွေရဲ့ရုပ်ရှင်ပြိုင်ပွဲအကြောင်းပွဲတော်ပေါ့ဗျာအဲ့ဒီအကြောင်းကိုလည်းကျွန်တော်ဆက်ပြီးတော့ပြောပြခြင်းပါတယ်ဒီရုပ်ရှင်ပွဲတော်ရဲ့အဓိကရည်ရွယ်ချက်ကတော့လူငယ်တွေမွေးရဆေးရဲ့စိုးကျိုးတွေကိုသတိပြုမိစေဖို့ပေါ့တကယ်တော့လေအမှုပညာဖန်တီးမှုစွမ်းအားဆိုတာကဟိုအသက်ရွယ်မရွေးမှာသူ့အနေနဲ့သူရှိပြီးသားလို့ဆိုရမှာပါအဲ့ဒီရုပ်ရှင်ပွဲတော်မှာပြသတဲ့ရုပ်ရှင်တွေကိုကြည့်ပြီးနောက်ဒီရုပ်ရှင်တွေကိုဖန်တီးသူကျောင်းသူကျောင်းသားတွေရဲ့အရေးအသွေးတွေကိုပြိုင်ပွဲကျင်းပပေးတဲ့ဒီ Frederick Kahn Council အဖွဲ့ဝင် Billy Shrief ကအတော်လေးအားသိနေပါရယ
်မွေးရဆေးဝါးဆန့်ကျင်ရုပ်ရှင်တွေကို Classmate for Life လို့ခေါ်တဲ့ရုပ်ရှင်ပြိုင်ပွဲကနေတဆင့်ဆက်လက်ဖန်တီးဖို့ကိုလည်းပထမအကြိမ်ရှင်ပြိုင်မှုရလဒ်တွေကတွန်းအားပေးနေပါရယ်အထက်တန်းအလဲသားနဲ့မူလာရန်ကျောင်းသားတွေရဲ့ရုပ်ရှင်ပြိုင်ပွဲအကြောင်းအထက်တန်းကျောင်းသားတွေရဲ့ရုပ်ရှင်ပြိုင်ပွဲမှာ Lights Out ရုပ်ရှင်နဲ့ပထမရခဲ့သူကတော့လင်ကနောအထက်တန်းကျောင်းကဆယ်တန်းကျောင်းသား Alex Ismay ပါသူကလူ့ဘဝကိုမိလုံးတစ်လုံးနဲ့နိုင်ရှင်ဥပမာပေးပြီးတော့ရိုက်ကူးထားတာပ
ါ Our friends and family around us each represent a different light
ကျွန်တော်တို့ပတ်ဝန်းကျင်ကတငယ်ချင်းတွေမိသားစုတွေကမိလုံးတစ်လုံးချင်းစီကိုကူစားပြုပါတယ်ဒီမိတွေဆက်လင်းနေဖို့လို့ပြီးတော့ပိုလင်းတာကပိုကောင်းပါတယ်မူရစေတုံးဆွဲပြီးတော့မီးလုံးတွေပိတ်သွားရင်မိသားစုတွေနဲ့ခွဲခွာရပါလိမ့်မယ်ဆိုပြီးတော့သူကရှင်းပြသွားတာပ
ါခုလိုရုပ်ရှင်ပွဲတော့ကျင်းပဖို့အကြံပေးခဲ့တဲ့ Frederick Kahn Council အဖွဲ့ဝင် Bill Shrief ကဒီပြိုင်ပွဲမှာ95ယောက်ပါဝင်ရှင်းပြခဲ့တယ်လို့ဆိုပါတယ
် Why are drugs bad for elementary school students The parents love it because
ရိုးရိုးရှင်းရှင်းလေးလုပ်ထားတာပါအထက်တန်းနဲ့အလယ်တန်းကျောင်းသားတွေအတွက်မူရစေရကဘာကြီးကိုဘယ်လိုဖြစ်စီလဲဆိုတာနဲ့မူလာတန်းကျောင်းသားတွေအတွက်မူရစေရစိုးကျိုးတွေအကြောင်းတင်ပြဖို့ပါသူတို့ကလေးတွေနဲ့အတူတိုင်းဗီဒီယိုကိုကြည့်ပြီးတော့ဒီအကြောင်းကိုပြောနိုင်တဲ့အတွက်မိဘတွေကလည်းဒီအစီအစဉ်ကိုသဘောကျပါတယ်။ဒီလိုအစီအစဉ်မျိုးလေးကတော့အတော့ကိုအကျိုးရှိမှာမလွဲပါဗျာ။လူငယ်တွေလမ်းမကိုလည်းမရောက်နိုင်အောင်ပညာပေးပြီးသားဖြစ်တဲ့အပြင်ရှိပြီးသားအတတ်ပညာအမှုပညာဖန်တီးမှုစွမ်းအားကိုလည်းတင်ဆက်ခွင့်ရတဲ့အတွက်ဒီအခွင့်အရေးအတွက်တော့ဝမ်းသာနေကြမှာတော့မလွဲပါဗျာ။
ဒါတော့ကိုအောင်စီစဉ်တင်ဆက်တဲ့တူတာဆောင်တွင်အမေရိကန်တခွင်အစီအစဉ်ကိုကြားခဲ့ကြရတာပဲဖြစ်ပါတယ်။ VOA အမေရိကန်တံမြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေကို Radio ကနေအခုလိုနားဆင်နိုင်တယ်လို့ Internet ဆက်မင်းနာဖြစ်တဲ့ burmese.voanews.com မှာလည်းအတန်လွှင့်ကြင်တဲ့ဒီပိုင်းတဲ့နားဆင်နိုင်ကြပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်။
မကြာသေးခင်ကလာအိုစ်နိုင်ငံမှာပြုလုပ်ခဲ့တဲ့အာဆီယံဒေသဆိုင်ရာဆွေးနွေးပွဲမှာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကအာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မဲ့နောက်ထပ်ကဏ္ဍသုံးချက်ကိုပြောကြားသွားပါတယ်။မောင်ခိုလုပ်ငန်းဟူသည်များတိုက်ဖြည့်ရေးနဲ့ပတ်သက်ပြီးလူတော်ရိုင်းတရိတ်ဆန်စစ်မောင်ခိုရောင်းချတာစတဲ့မ ောင်ခိုလုံငန်းအလုံးကိုတိုက်ဖျက်ရေးအတွက်ပူပေါင်းဆောင်ရွက်ကြဖို့အပူတပြင်းလိုအပ်နေတယ်လို့ဆိုပါတယ်။လူမောင်ခိုစန့်ကျင်ရေးအာဆီယံပြဋ္ဌာန်းချက်သက်တမ်းတစ်နှစ်ပြည့်ရမယ့်အချိန်မှာအမေရိကန်ပြည်ထောင်စုအနေနဲ့ဒီလုပ်ရက်တွေရပ်တန့်ရေးအထူးသဖြင့်ရောင်းစားခံရသူတွေကာကွယ်ရေးအတွက်အထောက်အပံ့တွေပုံမတိုးမြင့်ပေးနေပါတယ်။ဒီပြဿနာလောက်မထင်ရှားတဲ့သစ်မှောင်ခိုပြဿနာဟာလည်းခြားစားပျက်စီးမှုနဲ့သဘာဝပတ်ဝန်းကျင်ပြုံးတိမှုတွေကိုဖြစ်စေရတဲ့ဆင့်နိုင်ငံလုံခြုံရေးအတွက်ကြီးမားတဲ့ခြိမ်းခြောက်မှုဖြစ်လာစေတယ်လို့ဆိုပါတယ်။ဒီဆွေးနွေးပွဲတွေမှာအာဆီယံနိုင်ငံတွေစီးပွားရေးပုံမစုစည်းရေးပစိဖိတ်ကမ်းရိုးတန်းနိုင်ငံများပူးပေါင်းဆောင်ရွက်ရေးအလားအလာနဲ့ဥပဒေနဲ့မကန့်ညီတဲ့ငါးဖက်မှုစတာတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။ဒါအပြင်အကြမ်းဖက်မှုရာသီဥတုအပြောင်းအလဲနဲ့တာရှည်ခံဖွံ့ဖြိုးရေးကိစ္စတွေကိုလည်းဆွေးနွေးကြပါတယ်။တောင်တရုတ်ပင်လယ်နဲ့ပတ်သက်ပြီးဝန်ကြီးခယ်ရီကအငင်းပွားမှုတွေကိုငြိမ်းချမ်းစွာဖြေရှင်းရေးဟာအဓိကကြတယ်လို့ဆိုပါတယ်။ပါဝင်ပတ်သက်သူအလုံးတာဝန်စီစီနဲ့ထင်းထင်းသိမ့်သိမ့်ပြုမူကြဖို့လည်းအပေးသွားပါတယ်။နောက်ဆုံးအနေနဲ့မြောက်ကိုရီးယားဟာအာဆီယံအဖွဲ့ဝင်တွေအတွက်စိုးရိမ်စရာကြီးတစ်ခုဖြစ်နေပြီးမြောက်ကိုရီးယားရဲ့မတည်ငြိမ်တဲ့လူရက်တွေဟာနိုင်ငံတကာငြိမ်းချမ်းရေးကိုချိန်ချောက်နေတယ်။နျူကလ িয়ার နဲ့ပက်ထင်တဒုံတီဆောက်ရေးအစီအစဉ်တို့ဟာကုလသမဂ္ဂလူညွန်ရေးကောင်စီရဲ့ပြဋ္ဌာန်းချက်တွေကိုချိုးဖောက်နေတယ်လို့ဆိုပါရယ်ကုလသမဂ္ဂလူညွန်ရေးကောင်စီဟာပြီးခဲ့တဲ့မတ်လတုန်းကမြောက်ကိုရီးယားကိုအပြင်းထန်ဆုံးဒဏ်ခတ်မဲ့ပြဋ္ဌာန်းချက်2293ကိုတညီတညွတ်ထဲအတည်ပြုခဲ့ပါရယ်ဒီဒဏ်ခတ်မှုတွေကိုတကဘာလုံးကအပြည့်အဝလိုက်နာဖို့အလွန်အရေးကြီးပြီးအမေရိကန်ပြည်ထောင်စုကလည်းလိုက်နာမယ်လို့ဝန်ကြီးကယ်ရီကပြောကြားသွားခဲ့ပါရယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင
်အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အပေါ်မှောက်ကြောင်းထပ်မံပြီးတော့သောတာရှင်တွေကိုအသိပေးအပ်ပါတယ် VOA အမေရိကန်တန်ကအင်ကာနီမနက်ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနားစာအစီအစဉ်ကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့24လို့နေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါအခုတော့ကြံရှိတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မုံကကြီးညာပေးပါလိမ့်မယ်ခင်ဗျာ
ဒီမိုကရက်တစ်ပါတီညီလာခံအတွင်းဟီလာရီကလင်တန်ကိုထောက်ခံကြောင်းမင်းကွန်းပြောကြားခဲ့တဲ့အကြဆုံးအမေရိကန်မွတ်စလင်စစ်တီတူဦးရဲ့မိဘအပေါ်ရီပပ်လီကန်သမ္မတလောင်းဒီဒေါ်နယ်ထရမ့်ကဝေဖန်ခဲ့တဲ့အပေါ်စိတ်ပျက်ကြောင်းနဲ့ဒါဟာရီပပ်လီကန်ပါတီရဲ့သဘောထားကိုကိုစားမပြုကြောင်းကိုပါတီမောင်ဩဇာညောင်းတဲ့အထက်လွှတ်တော်အမတ်ဂျော့မက်ကိန်းအပါအဝင်အမတ်တချို့ကပြောကြားခဲ့ကြပါတယ်လီဗျားနိုင်ငံတွေက IS စစ်သွေးကြွရရဲ့ပြစ်မှတ်တွေရှိရာကိုအမေရိကန်စစ်တပ်ကလေကြောင်းစစ်ဆင်မှုတွေလုပ်ခဲ့ပြီးတော့ဆက်ပြီးတော့လုသွားအောင်မယ်လို့ပန်တဂွန်စစ်ဌာနချုပ်ကတင်းလာနေမှာပြောကြားခဲ့ပါတယ်။ Pacific ဒေသနိုင်ငံပေါင်း12နိုင်ငံခြားသဘောတူထားတဲ့ဒီ Pacific ရဝန်းဒေသနိုင်ငံများကုံသွယ်ရေးသဘောတူညီချက် TPP ကိုအမေရိကန်လွှတ်တော်ကတဖြည်းဖြည်းတော့အတည်ပြုလာလိမ့်မယ်လို့သူ့အနေနဲ့အကောင်ဘက်ကမျှော်လင့်ကြောင်းသမ္မတဘရက်အိုဘားမားကပြောကြားခဲ့ပါတယ်။သမ္မတလောင်းတွေဖြစ်ကြတဲ့ဒီမိုကရက်ဟီလာရီကလင်တန်ရော Republican Donald Trump ကပါ TPP သဘောတူညီချက်ကိုစန့်ကျင်နေချိန်မှာသမ္မတ Obama က The Straits Times သတင်းစာနဲ့တင်းနှလာနေကမင်းမြန်ကမှအခုလိုပြောကြားခဲ့တာပါရှေ့ပြေးနေတဲ့ဤပညာကြောင့်အလုံသမားအင်အားနည်းနည်းနဲ့ထုတ်လုပ်မှုများများလုပ်နိုင်တဲ့နိုင်ငံခြားတိုင်းပြည်တွေကို American စီးပွားရေးလုပ်ငန်းတွေပြောင်းရွှေ့ကုန်တဲ့အတွက်အလုံလက်မဲ့ဖြစ်ကြရသူအများပြားရှိနေတဲ့ American မှာ TPP သဘောတူညီချက်တစ်ခုလုံးအပေါ်လွှတ်တော်ရဲ့အတည်ပြုချက်ရနိုင်ဖို့ခက်ခဲတယ်ဆိုတာကိုတော့သမ္မတ Obama ကအတိအမှတ်ပြုပါတယ်။ကမ္ဘာတဝန်းချိတ်ဆက်ဖြတ်ကျက်မှုအတွင်းနောက်ကျန်ရင့်နေတဲ့သူအများပြားရှိနေတဲ့အပေါ်စိုးရိမ်ပူပန်မှုတွေလည်းရှိနေကြတာကြောင့်သူတို့ရဲ့စိုးရိမ်စိတ်ကိုအလေးအနက်ထားဖြေရှင်းဖို့လိုတယ်လို့သမ္မတကပြောပါတယ်။ဒါပေမဲ့ဖြေရှင်းတဲ့နေရာမှာကိုယ်နိုင်ငံတစ်ခုတည်းကိုကြည့်ပြီးတော့ကိုကျိုးစည်းပွားကာကွယ်ရေးမလုပ်သင့်ကြောင်းသမ္မတ Obama ကဒီ Straits Times သတင်းစာနဲ့မေးမြန်းကမ်းမှပြောကြားသွားခဲ့ပါတယ်။
နိုင်ငံတကာသတင်းကျဉ်းချုပ်ကိုမတ်စုမြတ်မွန်ကြီးညာတော်တာဖြစ်ပါတယ်အခုမနေ့အတွက်စီစဉ်ထုတ်လို့ရမှုကကုဇော်ဝင်းလိုင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျီမီခုတ်ဖြစ်ပါတယ် VOO နားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆံမိုးရီပါခင်ဗျာ
This program has come to you from the Voice of America, Washington.